Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာခင်ဗျာတော်တာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA American အသံမြန်မာပိုင်းအစီအစဉ်က2018ခုနှစ်ဖေဖော်ဝါရီလ23ရက်တောက်ကြနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆမ်မိုးပါခင်ဗျာဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျမကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုချောသိန်းနဲ့အတူညင်ညာပေးပါပါကျောင်းတွေမှာလူအစုလိုက်ပြုံနဲ့တပ်ဖြတ်မှုတွေကာကွယ်ဖို့အတွက်အထူးလေ့ကျင့်သင်ကြားမှုအတွေ့အကြုံရှိတဲ့ကျောင်းဆရာတွေကိုလူမမြင်အောင်တနက်ကင်ဆောင်ခွင့်ပေးမယ်နည်းမျိုးလိုလားတယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်အီရန်ဟာနိုင်ငံတကာသဘောတူထားတဲ့နျူကလ িয়ার သဘောတူညီချက်တိုင်းလိုက်နာမှုရှိတယ်လို့ IAEA ကုလသမဂ္ဂအမှုမြူအေဂျင်စီကပြောကြားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမိုးဝင်
းဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းနေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
ဥပဒေကိုအ내အသေးပဲဖွင့်ဆိုတဲ့အခါမှာအဓိကတာဝန်ရှိတဲ့သူတွေကတရားသူကြီးနဲ့တရားစွဲအဖွဲ့ကြီးအသီးသီးအားဖြစ်တယ်
။ဒါကတော့အာရှလူခွင့်ရေးရှိနေဖြစ်တဲ့ဦးမင်းလွင်ဦးပါမြန်မာနိုင်ငံရဲ့ဥပဒေစိုးမိုးမှုနဲ့တရားစီရင်ရေးအကြောင်းသတင်းတော်မှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်ချင်းမိုင်မြို့မှာပြုလုပ်တဲ့မူရစီဝါဖန်းစီရမိမှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲသတင်းနောက်ပြီးတော့တရုတ်နဲ့ဖိလစ်ပိုင်နိုင်ငံရဲ့ဆက်ဆံရေးနောက်တိတ်ပန်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းပတ်စင်ကဏ္ဍတွေဖြစ်တဲ့ကျမကြီးနဲ့တိုင်းသတင်းလှော်ဆရာတွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ။အခုရင်းဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ကျောင်းတွေမှာလူအစုလိုက်ပြန်လိုက်တပ်ဖြတ်မှုတွေကိုကာကွယ်ဖို့အတွက်အထူးလေ့ကျင့်သင်ကြားမှုအတွေ့အကြုံရှိပြီးတနက်နဲ့အကျွမ်းတဝင်ရှိတဲ့ကျောင်းဆရာရာဂိုင်းလုံး20ကနေ40လောက်ကိုလူမမြင်အောင်တနက်ကန်ခွင့်ပေးနိုင်မယ်နီလန်းမျိုးကိုသူလိုလားတယ်လို့တနက်ကန်ဆောင်ခွင့်ထိန်းချုပ်ရေးနဲ့ပတ်သက်တဲ့သူ့အမြင်ကို American သမ္မတ Donald Trump ကချက်သဘရီးနေမှာချပြခဲ့ပါတယ်။ဒီလိုလူမျိုးတွေကိုလိုချင်ကြမှာဖြစ်ကြောင်းနဲ့ဒီလိုရှိလာမယ်ဆိုရင်ရုပ်ကြက်ကျုံလာရမယ်အတော်ကြောက်စရာကောင်းတဲ့ဖြစ်ရမျိုးရက်ဆိုင်သွားအောင်လုပ်နိုင်မှာဖြစ်ကြောင်းနဲ့သမ္မတအင်ဗျူမှာပြုတ်လို့တဲ့ကျောင်းနဲ့တနက်ပြစ်ခတ်မှုဆန်ရဆွေးနွေးပွဲအပြီး VOA ရဲ့အမေကိုဖြစ်ကြခဲ့တာပါ။တနက်ဝယ်ယူသူတွေအတွက်နောက်ခံကိုရီးအချက်လက်တွေကိုပြည်ပြည်ဆုံဆုံဆစ်ဆဲဖို့သူပြင်းပြင်းထန်ထန်ဖိအားပေးမှဖြစ်တဲ့ပြင်တနက်ဝေယူခွင့်ပြုဖို့အတွက်တတ်မှတ်ထားတဲ့အသက်ကို18နှစ်ကနေ22နှစ်အထိတိုးမြင့်မယ်လို့ဆိုပါတယ်။ဒါအပြင်တနက်နဲ့တချို့လက်နယ်တွေမှာတက်ဆင်ပြီးဇက်တိုက်ပစ်လို့ရတဲ့ဆက်တနက်ဒင်ဝေယူခွင့်ကိုလည်းပိတ်ပင်မှဖြစ်ကြောင်းပြောပါတယ်။သမရအင်ဗျူမှာပြည်နယ်နဲ့ဒေသဆိုင်ရာအရာရှိတွေနဲ့တွေ့ဆုံမှာသမရထရမ့်ကကျွန်တော်တို့ရဲ့ကလင်းငယ်တွေကိုကာကွယ်ဖို့တဲ့ဘေးရာကမှအရေးမကြီးကြောင်းပြောကြခဲ့တယ်လို့ဒါနဲ့ပတ်သက်ပြီးတစုံတရာလှုပ်ဖို့လိုနေရဆိုတာအလုံးကအလင်းနဲ့ခံယူကြောင်းပြောပါတယ်။အထူးလေ့ကျင့်သင်ကြားမှုတွေ့ကြုံရှိတဲ့ကျောင်းဆရာတွေကိုလူမမြင်အောင်တနက်ကန်ခွင့်ပေးထားမယ်ဆိုရင်စိတ်မမှန်တဲ့ဒုတိယကျောင်းထဲရောက်လာရင်ချက်ချင်းတုံ့ပြန်ပြစ်ခတ်နိုင်မှာဖြစ်ကြောင်းသမ္မတထရမ့်က Twitter လူမှုကွန်ရက်ကပြောကြားခဲ့တာပါ
။ Syria နိုင်ငံတော်မှာတိုက်ပွဲတွေရက်30ကြာရထားဖို့နဲ့အရှေ့ဘက်ကဂေါ်ဒါမြို့ကိုဝိုင်းထားတာရုပ်ပေးဖို့ကုလသမဂ္ဂစိုးမိုးချက်မူကြမ်းကိုရုရှားနိုင်ငံကကြာတာပရီးနေမှာကန့်ကွက်လိုက်ပါတယ်။အပြစ်ခတ်ရဆဲရေးလုပ်ဖို့အကူအညီတွေပေးပို့ဖို့နဲ့ဈေးကူတာဖို့လိုအပ်နေသူတွေကိုအလုံးရင်းနဲ့ရွှေ့ပြောင်းဖို့အဆိုပြုထားတဲ့အစီအစဉ်ဟာမဖြစ်နိုင်ဘူးဆိုပြီးရုရှားရဲ့ပန်ကြားချက်နဲ့လုပ်တဲ့လူညင်းကောင်စီအစည်းအဝေးတွင်ရုရှားတန်မကြီးကပြောချပါတယ်ဒီမှာကျွန်တော်တို့လိုအပ်တာကဟန်ပြသက်သက်လို့ရမဟုတ်ပါဘူးဆုံးဖြတ်ချက်ချရမယ်ဆိုတာတသက်ကြောင့်ချမှတ်ရမယ်ဆုံးဖြတ်ချက်တွေမဟုတ်ပါဘူးဒါပေမဲ့လက်တွေ့အခြေအနေနဲ့လည်လျောညီထွေတဲ့လှုပ်ဆောင်ချက်တွေကိုချမှတ်ရမှာဖြစ်ပါတယ်လက်တွေ့အခြေအနေကနေကင်းကွာပြီးလူကြိုက်အောင်လုပ်မယ်စားဖြစ်နိုင်ခြေရှိတဲ့သဘောတူညီချက်ကိုလူညင်းကောင်စီအနေနဲ့ချမှတ်ဖို့လိုအပ်ပါတယ်လို့ရုရှားတန်မကြီးဗက်ဆီလီနီဗန်ဇီယာကပြောပါတယ်ဝိုင်းခံထားရတဲ့နိုင်ငံရှိပိုင်းဂေါတာမြို့တပုံဒီသားမှာလုပ်တဲ့စစ်စင်ရေးတွေကိုသတင်းမီဒီယာတွေကထုတ်လွှင့်ဖော်ပြရေးသားပုံတွေကိုတန်မတ်ကြီးနေဗန်ဇီယာကဝေဖန်ပြောဆိုပါတယ်။အဲဒီသတင်းတွေဟာအကြီးအကျယ်ယူသွမှုဖြစ်တယ်လို့ဆိုပြီးဆီးရီးယားနဲ့ရုရှားကိုဂုံတိတ်ခါညှို့နှံ့အောင်လှုံ့ဆော်လှုံ့ဆော်တာရှိနေတယ်လို့ဆိုပါတယ်။အရင်ကသူပြောခဲ့ဘူးသလိုပဲ White Helmets Autoview လို့တီးကြတဲ့အကူအညီပေးလူမှုအဖွဲ့ဟာအကြမ်းဖက်ဝါဒီအုပ်စုတွေနဲ့နှိစက်ပြီးသတင်းမှားတွေဖြန့်ချိတဲ့လုပ်ရမှာပါဝင်နေတယ်လို့ရုရှားတန်မတ်ကြီးကစွပ်စွဲပြောဆိုပါတယ်။
အီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုရပ်ဆိုင်းစေဖို့ရည်ရွယ်တဲ့2015နိုင်ငံတကာသဘောတူညီချက်အတိုင်းအီရန်ဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဆက်ပြီးကန့်သက်ထားတာတွေ့ရတယ်လို့ IAEA ကုလသမဂ္ဂအမှုမြေအေဂျင်စီကပြောကြားလိုက်ပါတယ်။အီရန်ဘက်ကလိုက်နာခဲ့တဲ့ဆိုရင်သူ့ပေါ်မှာချက်မှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေဖြေလျှော့ပေးဖို့ အီရန်နဲ့အမေရိကန်တရုတ်ရုရှားပြင်သစ်ဂျာမနီဗြိတိန်နဲ့ EU ဥရောပသမဂ္ဂတို့ကြားထားရှိတဲ့သဘောတူညီချက်တွေကအဓိကအချက်တွေကိုလေးစားလိုက်နာကြောင်းတွေ့ရတယ်လို့ IAEA ကချက်သပရင်းနဲ့ထုတ်ပြန်တဲ့လေးလပတ်အစီရင်ခံစာမှာဖော်ပြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီသဘောတူညီချက်မှာဆိုးရွားတဲ့အမှားတွေရှိနေတယ်လို့ဝေဖန်ခဲ့တယ်လို့ရထားတဲ့သဘောတူညီချက်ကိုပြန်ပြင်ဖို့ဖိအားပေးပါတယ်။ဒါအပြင်ဒီသဘောတူညီချက်တွေကအမေရိကန်ထွက်မယ်လို့ချိန်ချောက်ခဲ့ပြီးအီရန်ပေါ်အရေးယူမှုတွေပြန်ချဖို့လုပ်မလို့မေလနောက်ဆုံးထားပြန်စဉ်းစားမှာဖြစ်ကြောင်းပြောပါတယ်။အီရန်ဒုတိယနိုင်ငံခြားရေးဝန်ကြီးအဘတ်စ်အရာခ်ချီကတော့သဘောတူညီချက်နဲ့ပတ်သက်ပြီးသမ္မတထရမ့်ရဲ့အခုလိုပြောကြားချက်တွေကဒီသဘောတူညီချက်ကိုချိုးဖောက်ရကြတယ်အပြင်သူ့နိုင်ငံအတွက်နိုင်ငံခြားရေးနှိမ့်မြှုပ်နှံမှုအသစ်တွေရဖို့ရည်ထိုက်ခဲ့စေတယ်လို့ Jet Brain နေမှာပဲပြောပါတယ်။ဒါအပြင်ထရမ့်ကအရေးယူဒဏ်ခတ်မှုအသစ်ချချသည်ဖြစ်စေမချသည်ဖြစ်စေအီရန်အနေနဲ့ဒီသဘောတူညီချက်ကိုမလိုက်တာပဲထွက်သွားနိုင်ကြောင်းလည်းချိန်ချောက်ခဲ့တာပါ။အီရန်ဟာသဘောတူညီချက်ထက်မှာပါတဲ့အတန်ယူရေနီယမ်တန့်စင်မှုကို 3.69 ရာနှုန်းနဲ့မပိုစေတဲ့အပြင်ဒီတန့်စင်ယူရေနီယမ်နဲ့ရေအလေးစုဆောင်းမှုကိုသမပမာဏထက်မပိုစေတာတွေ့ရကြောင်းအစိုးရခန်းစာမှာဖော်ပြပါတယ်။
ကဘာဘောကအာနာကြီးစုခေါင်းဆောင်တို့ရဲ့လိုရက်တွေကြောင့်2019ခုနှစ်ဟာအမုန်းဒီးယားနဲ့ကြောက်လန့်မှုတွေကြီးစုတဲ့နှစ်ဖြစ်ခဲ့တယ်လို့အပီပီဆိုင်ရာလူငင်းချန်တာကွင်းအဖွဲ့ AI ကပြောလိုက်ပါတယ်။နိုင်ငံပေါင်း160နီးပါးကလူခွင့်ရေးချိုးဖောက်မှုတွေကိုပြုစုထားတဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာ AI အဖွဲ့ကအဲ့လိုပြောထားတာပါ။မြန်မာနိုင်ငံမှာတော့လူနည်းစုတွေအပေါ်မုန်းဒီးမှုနဲ့လူခွင့်ရေးကိုအကာအကွယ်ပေးဖို့နိုင်ငံတကာတိုင်းဝမ်းရဲ့ဦးဆောင်မှုအားနည်းတာကြောင့်အကြက်တဲတွေနဲ့စိုးရွားတဲ့ဖိနှိပ်မှုတွေဖြစ်ခဲ့ရတယ်လို့ AI အဖွဲ့ကပြောပါတယ်။2019ခုနှစ်တည်းမှာမြန်မာစစ်တပ်ကရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းခဲ့တာလို့သိတာထင်ရှားတဲ့ဥပမာမရှိတဲ့အကြောင်းနဲ့လူ6သိန်းကျော်ကိုမောင်းထုတ်ခဲ့တဲ့ဖြစ်ရဟာနှစ်ပေါင်းများစွာမုန်တီးမှုတွေရိုဟင်ဂျာတွေပေါ်စနစ်တကျခွဲခြားဆက်ဆံမှုတွေကနေမပြားခံလာခဲ့တယ်လို့ AI အဖွဲ့အတွင်းမှုချုပ်ဆလီရှတီကကြာသပတေးနေ့အစီအစဉ်ဆန်ထုတ်ပြန်ချိန်မှာပြောသွားပါတယ်။ Egypt, Philippines, Venezuela, တရုတ်, Russia နဲ့ American ကခေါင်းဆောင်တွေရဲ့လူရက်တွေဟာလူသန်းပေါင်းများစွာရဲ့အခွင့်အရေးကိုထိခိုက်စေခဲ့တယ်လို့လည်း AI အဖွဲ့ရဲ့အစီအစဉ်ဆန်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြရေးဆိုင်ရာမူဝါဒတွေစာနယ်ဇင်းလူလောက်ခွင့်ကိုထိခိုက်စေတာတွေနဲ့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးသူ့ရဲ့ပြောဆိုလှုံ့ဆော်ချက်တွေကိုလည်းအစိုးရကစားမှဝေဖန်ထားပါတယ်။ဒါနဲ့ပတ်သက်ပြီးအင်ဖြူရိုနဲ့နိုင်ငံခြားရေးဌာနတို့ရဲ့တုံ့ပြန်ချက်ကိုသိရဖို့ VOA ကစူးစမ်းခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ။
ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနက်7:00ကနေ9:00အထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ဖမ်းယူနိုင်ပါတယ်ခင်ဗျာ။
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွတ်တော်ရှေ့နေကြီးဥကိုနီလောက်ချံတက်ဖြတ်သူဖြစ်နေဆွဆွဲခံထားသူချီလင်းနဲ့တန်ပြတ်ရှိသူ၃ဦးတည်းကအဝင်းထွန်းကို7,500ရန်ခံဝင်ကလေးနဲ့အမှခံပေးလိုက်ပါတယ်ဥကိုဒီကိုလောက်ချံတက်ဖြတ်မှုမှာအဓိကကျူးလွန်သူဖြစ်ဆွဆွဲခံရတဲ့ချီလင်းပြန်ပူပေါင်းချန်စီသူတွေဖြစ်တန်ပြတ်ရှိသူအဝင်းစောအဝင်းထွန်းနဲ့ဇေယျဖြိုးတို့ရဲ့အမှုတွေတက်တဲ့တွေဖြစ်ကြတဲ့လေစိတ်ကလုံခြုံရေးဝန်ထမ်းတွေအငှားရင်မောင်းတွေနဲ့ကိုအောင်စိုးတို့ကိုအင်းစိန်မြောက်ပိုင်းခရင်တရားရုံးမှာကြက်တဲ့ပရင်းတွေကကြားလာဆစ်ဆီခဲ့တာပါပြစ်မှုကျူးလွန်သူတွေလွတ်မြောက်ရေးကူညီပေးခဲ့မှုပုံမှန်1:1နဲ့ဆွဲချက်တင်ခံထားရတဲ့အောင်ဝန်းထွန်းကိုရန်ကုန်မြို့မြောက်ပိုင်းခရင်တရားရုံးက7,500ရန်ခံဝင်ကလေးနဲ့အာမခံပေးပြန်လွှတ်ခဲ့ပါတယ်။သူဟာဥက္ကဋ္ဌလောက်ချံတက်ဖြတ်မှုမှာအဓိကအလိုရှိနေတဲ့တရားခံပေးအောင်ဝန်းခိုင်တဲ့ညီကိုတော်နေသူပါရှင်နေကြီးဥက္ကဋ္ဌတည်ဆုံလာတနှစ်ကျော်လာချိန်ထိအမှုတက်ခိုင်မာတဲ့အဖြစ်မထွက်သေးတယ်လို့ဆွဆွဲခံထားတဲ့အဝင်းခိုင်ကလည်းဒီနေ့ထိလွတ်မြောက်နေသေးတဲ့အတွက်ဒီမှုပေါ်မှာအားမလို့အားမြတ်ဖြစ်နေကြတယ်လို့တရားစီရင်စနစ်ပေါ်မှာမကျေနပ်မှုတွေလည်းထွက်ပေါ်နေတာပါဒီလောက်ကျန်တက်ဖြတ်မှုအတွက်တန်မြတ်ရှိသူ၃ဦးကိုပတ်စံတောက်ကြနေတဲ့ရန်ကုန်မြို့မြောက်ပိုင်းခရင်တရားရုံးမှာရုံးထုတ်ဆစ်ဆေးတာဖြစ်ပြီးဒီသတင်းပတ်ကစပြီးကြက်တပရီတောက်ကြနေတွေမှာဆစ်ဆေးသွားဖို့ရှိပါတယ်မနေ့က January 29ရက်မှာတရားလွတ်တော်ရှိနေဥက္ကဋ္ဌကလေးစိတ်မှာတနက်နဲ့လောက်ကျန်တက်ဖြတ်တာခံရတာဖြစ်ပြီးအခုတနှစ်ကျော်လာချိန်ထိကျေလူပြတ်တက်တွေတွေကိုဆစ်ဆေးနေရဆဲဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံကမတိမငင်ဖြစ်နေတဲ့ဘလူချစ်စတန်ပြည်နယ်မှာဒေါ်လာဘီလီယံပေါင်းများစွာကုန်ကြမဲ့အခြေခံစောက်အုပ်တည်ဆောက်ရေးစီမံကိန်းလုပ်ငန်းတွေကိုရဖို့အတွက်ခွဲထွက်ရေးဝါဒီတွေနဲ့အဆက်အသွယ်လုပ်ပြောဆိုတာတွေရှိတယ်ဆိုတဲ့သတင်းတွေကိုတရုတ်တာဝန်ရှိသူတွေကညှင်းလိုက်ပါတယ်။နဗယ်ကြားတတိစိတ်ဆွေးနွေးပွဲတွေလုပ်နေတာ9နှစ်ရှိနေပြီဖြစ်ပြီးတရုတ်အစိုးရနဲ့ခွဲထွက်ရေးဝါဒီလက်နက်ကိုင်တွေအကြားတိုက်ရိုက်အဆက်အသွယ်ရှိထားတယ်လို့ Financial Times သတင်းစာကဒီသတင်းပတ်မှာဖော်ပြတာပါ။ဒါပေမဲ့လည်းအဲ့ဒီဒေသနဲ့ပတ်သက်ပြီးတာဝန်လို့ဆောင်ရတဲ့တရုတ်အကြီးအကဲတာဝန်ရှိသူတို့ကတော့ဒီကိစ္စကိုသူဘယ်တော့မှမကြားဘူးလို့ပြောပါတယ်။ ရိတဝန်ရှိသူကသူ့နာမည်ကိုသတင်းထဲမှာထည့်ဖော်ပြဖို့မလိုလားပါဘူး။တီချောက်ခွတ်ထွက်ရေးဝါဒီအဖွဲ့တစ်ဖွဲ့ဖြစ်တဲ့ဘလူးရီပဘလီကန်ပါတီရဲ့ကိုယ်စားလှယ်တူဖြစ်သူရှားမိုဟာမက်ဘူဂဒီကလည်းတရုတ်နဲ့ဘယ်လိုဆက်ဆက်ညှိနှိုင်းတာမျိုးမှမရှိဘူးလို့ညင်းပါတယ်။ဆွေးနွေးပွဲတစ်ခုခုလုပ်တယ်ဆိုတာကျွန်တော်တို့မသိပါဘူး။တရုတ်ကဆက်သွယ်လာတာလည်းမရှိပါဘူးလို့သူခေါ်လုံနေတဲ့ဆွစ်ဇာလန်နိုင်ငံကနေမိုဟာမက်ဘူဂဒီက VOA ဒီဝါဘာသာဌာနကိုပြောပါတယ်။ဒါပေမဲ့လည်းတခြားတီချောက်ခွတ်ထွက်ရေးဝါဒီခေါင်းဆောင်တချို့ကတော့အဲ့ဒီလိုအပြတ်ညင်းတာမျိုးမလုပ်ကြပါဘူး။
Turkmenistan, Afghanistan, Pakistan နဲ့ India လေးနိုင်ငံကိုတွေ့တန်းဖောက်လို့မဲ့ဘီလျံဒေါ်လာအမြောက်များတန်တဲ့ရေနံပိုက်လိုင်းစီမံကိန်းဟာကာလအတော်ကြာကြန့်ကြာနေခဲ့ရာအခုတောက်ကြာနေမှာတော့ပနေ့ရက်အခမ်းအနားကိုစတင်တော့မှာပါဒီ TAPI ပိုက်လိုင်းစီမံကိန်းဟာဒေါ်လာ10ဘီလျံတန်စီမံကိန်းကြီးဖြစ်ပြီးအလင်းအားရှဒေသနဲ့တောင်အားရှဒေသဆက်သွယ်နိုင်မဲ့ဒီပိုက်လိုင်းကိုဒီနှစ်ထဲမှာစပြီးအသုံးပြုနိုင်မှုမျှော်လင့်ထားတာပါTurkmenistan မှာရှိတဲ့သဘာဝဓာတ်ငွေတိုက်ဟာကမ္ဘာစရုပ်ထအကြီးဆုံးတိုက်ဖြစ်ပြီးအဲ့ဒီကနေအရှေ့1814ကီလိုမီတာရှိတဲ့ပိုက်လိုင်းနဲ့လာမယ့်နှစ်ပေါင်း30အတွင်းတစ်နှစ်ကိုသဘာဝဓာတ်ငွေကုဗမီတာ33ဘီလီယံလောက်တွယ်ယူတင်ပို့နိုင်မယ်လို့ခန့်မှန်းပါတယ်။အိန္ဒိယနဲ့ပါကစ္စတန်တို့ကကုဗမီတာ14ဘီလီယံစီလောက်ဝယ်ယူမှာဖြစ်တယ်လို့ကျန်5ဘီလီယံကုဗမီတာကိုတော့အာဖဂန်နစ္စတန်ကယူမှာပါ။တောက်ကြနေပနက်ရိုက်ခန်းနာကိုဂါဂန်ကုအာဖဂန်နစ္စတန်အနောက်ပိုင်းဟရတ်မြို့မှာကျင်းပမှာဖြစ်ပြီးအင်ရှင်အာဖဂန်သမရနဲ့အတူတက်မစ္စတန်သမရပါကစ္စတန်ဝန်ကြီးချုပ်နဲ့အိန္ဒိယနိုင်ငံခြားရေးဝန်ကြီးတို့တက်ရောက်ကြမှာဖြစ်ပါတယ်။တာကမနစ္စတန်ကသူ့နိုင်ငံတည်းကပိုင်းတွက်က2015ဒီဇင်ဘာလမှာစတင်ဆောက်လုပ်ခဲ့တာဖြစ်ပါတယ်
။ Microsoft Computer Company ကြီးကပူးတွဲတည်ထောင်သူ Bill Gates ဟာကမ္ဘာပေါ်မှာဒုတိယအကြမ်းသာဆုံးပုဂ္ဂိုလ်ဖြစ်ပေမဲ့မိဘကြောင့်သောလူသုံးကုန်ပစ္စည်းတွေရဲ့ဈေးနှုန်းကိုတော့တိတ်တီးလာသူမဟုတ်ပါဘူး။ကုန်ဈေးနှုန်းကြောင့်သူမတီးလာဘူးဆိုတာဗိုလ်ဒူးနေကထုတ်လင်းတဲ့ရုပ်သံနဲ့ဆက်သူ Ellen DeGeneres ရဲ့ Ellen ရုပ်သံအစီအစဉ်မှာပေါ်သွားတာပါ။အဲ့ဒီရုပ်သံအစီအစဉ်မှာအိမ်သုံးပစ္စည်းတချို့ရဲ့ဈေးနှုန်းကိုသူမှန်အောင်ပြောနိုင်မယ်ဆိုရင်လာကြည့်တဲ့ပရိသတ်ကိုလက်ဆောင်ပေးမဲ့ကဏ္ဍလေးတစ်ခုပါပါတယ်။ပစ္စည်း၅မျိုးတည်းက၃မျိုးရဲ့ဈေးနှုန်းကိုမစ္စတာဂိတ်စ်မှန်အောင်ပြောရမှာဆိုပေမဲ့သူကတစ်မျိုးကိုပဲမှန်အောင်ပြောနိုင်ခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးတက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုတော့တဲ့ရင်လွားတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီခင်ဗျာ။အိန္ဒိယနိုင်ငံရဲ့တရင်တပုတ်နဲ့ဆက်ပါမယ်။တရုတ်နိုင်ငံနဲ့အနီးကပ်ရင်းနှီးတဲ့ဆက်ဆံရေးတည်ဆောက်လာခဲ့တဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကအခုတော့အဲ့ဒီဆက်ဆံရေးမှာအကန့်အသတ်တစ်ခုထားရှိလိုက်ပြီဖြစ်ပါတယ်။ပစိဖိတ်ကမ်းလွန်မှာတရုတ်ရဲ့လုံဆောင်ချက်တွေကိုကန့်သတ်လိုက်တယ်လို့ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာဆောက်လုပ်ရေးလုပ်ငန်းတွေထပ်မလုပ်ဖို့လည်းပြောလိုက်တာပါ။ဗီအိုအီသတင်းတော့ Ralph Jennings ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။သမရဒူတာဒီဟာ2016ခုနှစ်မှာဖိလစ်ပိုင်နိုင်ငံခြားရေးမူဝါဒကိုအပြောင်းလဲလုပ်ပြီးတရုတ်နဲ့မဟာမိတ်ဆက်ဆံရေးတည်ဆောက်ခဲ့တာပါ။တရုတ်ကလည်းအပြန်အလှန်အဖြစ်ချေးငွေနဲ့ထောက်ပံ့ငွေတွေပေးတယ်လို့ရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့တာပါ။အခုတော့ Philippines Rice လို့ခေါ်တဲ့ရေအောက်ကုန်းမြစ်မှာပြည်ပရေရင်တွေစူးစမ်းရှာဖွေတာတွေကိုဆက်ပြီးခွင့်မပြုတော့ဘူးလို့ဖေဖော်ဝါရီလ6ရက်နေ့ကပြောပါတယ်။အဲ့ဒီနေရာဟာမနီလာမြို့တော်ရှင်မြောက်ဖက်လူစုံကျွန်းကန်းလွန်ကတယန်ဇာတပေါ်ကျွယ်ဝနိုင်ခြင်းရှိတဲ့ရေဟောက်ကုန်းမြစ်မှာအဲ့ဒီနေရာမှာတရုတ်တို့စူးစမ်းရှာဖွေဖို့အရင်လကရော2016ခုနှစ်နှောင်းပိုင်းကပါသမရဒူတာဒေးကခွင့်ပြုခဲ့ပါတယ်။တောက်ကြနေမှာတော့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးကနှစ်ဖက်လုံးကပိုင်တယ်လို့ပြောထားတဲ့တောင်တရုတ်ပင်လယ်ဒေသတွေပိုင်းမှာနှစ်နိုင်ငံပူးတွဲစူးစမ်းရှာဖွေရေးဆွေးနွေးနေတယ်လို့ပြောပါတယ်။2002ခုနှစ်ကရထားတဲ့နိုင်ငံစုံသဘောတူညီချက်အရလူမနေတဲ့နေရာတွေမှာတိဆောက်ရေးတွေမလုပ်ဖို့စွန်းနုဘွဲမှာတရုတ်ကကတိပြုခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဌာနကဖေဖော်ဝါရီလ14ရက်နေ့မှာပြောပါတယ်။ဒီလိုဆောင်ချက်တွေဟာဖိလစ်ပိုင်ကပိုင်တယ်လို့ပြောထားတဲ့ပင်လယ်ရေပြင်ကိုတရုတ်ကသုံးနေတဲ့ပေါ်အစောပိုင်းကသမရဒူတာဒီသဘောတူထားတာကနေပြောင်းသွားတာကိုပြနေတယ်လို့ဖိလစ်ပိုင်နိုင်ငံဒိုလဆယ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်အန်တိုနီယိုကွန်ထရာရက်စ်ကပြောပါတယ်
။ giving us all this aid and loan etc and then at the same time you are like keeping us behind.
ညီချင်းဝေစားရီကျွန်တော်ကိုပြီးပြီးတစ်ချိန်တည်းမှာကျွန်တော်ကိုနောက်ကျကြံရစ်အောင်လုပ်နေတာကလက်ခံနိုင်စရာမရှိပါဘူး
။ Benham Rice လို့လည်းခေါ်တဲ့ Hector 73သန်းအကျယ်အဲ့ဒီကုန်းပြင်မြင့်ဟာတောင်တရုတ်ပင်လယ်အပြင်ဘက်နာသမုဒ္ဒရာရေမြင့်နဲ့ပင်အောက်35မီတာအနက်လေးမှာရှိနေတာပါ။အဲ့ဒီကုန်းပြင်မြင့်ကိုဖိလစ်ပိုင်ကပိုင်တယ်လို့တင်ပြတောင်းဆိုတာကိုကုလသမဂ္ဂကော်မရှင်က2012ခုနှစ်မှာအတည်ပြုပေးခဲ့ပါတယ်။ပူးတွဲစူးစမ်းရှာဖွေတာကနေတွေ့ရှိချက်တွေနဲ့ရလဒ်တွေကိုမျှဝေဖို့အတွက်ရှင်းလင်းတိကျတဲ့သတ်မှတ်ချက်တွေထားပြီးဒူတာဒေးအစိုးရအနေနဲ့တရုတ်နဲ့ဆက်ဆက်ညှိနှိုင်းတဲ့လို့တိုင်ဝမ်မဟာဗျူဟာသုတေသနအသင်းက
အရှိအရှာရေးရကျွမ်းကျင်သူ Fabrizio Bozzato ကပြောပါတယ
် The Filipinos should find a way to have the Chinese sharing all the
ချက်တွေနဲ့အချက်လက်တွေအားလုံးကိုတရုတ်ကသူတို့ကိုမျှဝေဖို့အတွက်ဖိလစ်ပိုင်အနေနဲ့နှီးလန်းရှာတင်ပါလေ။ဘာကြောင့်လဲဆိုတော့အရေးကြီးတဲ့အချက်လက်တချို့ကိုဖွက်ထားဖို့တရုတ်ကဆုံးဖြတ်နိုင်ကြည်အလားအလာရှိနေလို့ပါ
။ဖိလစ်ပိုင်ကပိုင်နယ်လို့ပြောထားတဲ့ရေပြင်မှာတရုတ်လှုပ်ထားတာတွေကကောင်းကောင်းတိုးတက်မှုရထားပြီးဖြစ်တာကြောင့်ရေရောက်ကုန်းမြင့်မှာစူးစမ်းရှာဖွေတာတွေမလုပ်ဖို့ဖိလစ်ပိုင်ကအခုကန့်သတ်လာတာကိုတရုတ်ကအထူးတလဲကန့်ကွက်တာမျိုးအဲ့ဒီနေရာတွေကိုတရုတ်နာမည်ပေးတဲ့အပေါ်ကန့်ကွက်တာကိုတုံ့ပြန်တာဒါမှမဟုတ်တောင်တရုတ်ပင်လယ်ထဲမှာနောက်ထပ်တိဆောက်ရေးတွေလုပ်ဖို့ပြောဆိုတာမျိုးတွေလုပ်မှာမဟုတ်ဘူးလို့ယူဆကြတဲ့လေလာသူတွေထဲမှာဖိလစ်ပိုင်တက္ကသိုလ်ဒီလီမန်နယ်မြေကနိုင်ငံရေးသိပ္ပံပါမောက္ခဟာမန်ခရတ်လေတော်ဦးအပါဝင်မှာ
I suspect that they're not going to be upset. This might be something that they
တို့မကြည်မနဲ့ဖြစ်မယ်လို့ကျွန်တော်မထင်ပါဘူး။ဒါကသူတို့နားလည်နိုင်တဲ့အခြေအနေတစ်ခုဖြစ်နိုင်ပါတယ်။ကျွန်တော်စံပြားရှိရာကအ ਨੇ ဆုံးတော့ဒီအချိန်မှာသူတို့လိုအပ်တဲ့တဲ့ကအများစုကိုသူတို့ရရှိပြီပြီဆိုတာပါပဲ
။တရုတ်ဘက်ကစိုးရိမ်မှုတစ်ခုခုရှိနေမယ်ဆိုရင်ပြေလျော့စေဖို့အတွက်တရုတ်နဲ့ခိုင်မာတဲ့ချစ်ကြည်ရင်းနှီးမှုဆက်ရှိနေတယ်ဆိုတာကိုတနင်္လာနေ့ကမနီလာမြို့တော်တရုတ်ဖိလစ်ပိုင်စီးပွားရေးအသင်းမှသမရဒူတာဒီကပြောခဲ့ပါတယ်။ရင်းရင်းနှီးနှီးနဲ့ရင်းရင်ကျေးကျေးပဲကျွန်တော်တို့ပြောရမှာပါ။ရေရက်သင်းမောတွေနဲ့ကမ်းခြေဆောင်တက်တွေတွားပြီးတနတ်တွေတွားမြောက်ပြလို့မရပါဘူး။ဒီကနေ့မှအဲ့ဒါကိုလုပ်လို့မရပါဘူး။ဒါကလက်တွေ့မကျသလိုမှန်ကန်မှုလည်းမရှိပါဘူးလို့သမရဒူတာဒီကပြောပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာငြိမ်းစုစည်းလို့လူသိများတဲ့စုဝေးဆန္ဒပြမှုတွေနဲ့ပတ်သက်လို့ပြဋ္ဌာန်းထားတဲ့ဥပဒေကိုလွှတ်တော်ကပြင်ဆင်ဖို့အစီအစဉ်နေပါတယ်။ဆန္ဒပြပွဲတွေအတွက်သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်ဖို့နိုင်ငံသားတွေကိုကျင့်တရားနဲ့အညီဆန္ဒထုတ်ပေါ်နိုင်ဖို့ရည်ရွယ်ပြီးဆန္ဒပြပွဲအတွက်ကုန်ကြစရိတ်နဲ့ကြားခံမဲ့သူရဲ့အချက်အလက်ကိုတင်ပြဖို့ထက်မှန်ဖြည့်ဆွက်ပြင်ဆင်ဖို့ရည်ရွယ်ထားပေမယ့်လွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်အပေါ်ကန့်သတ်မှုတွေတိုးလာမယ့်ခြေလှမ်းတစ်ရပ်အဖြစ်မြင်သူတွေလည်းရှိနေပါတယ်။ငြိမ်းစုစည်းဥပဒေပြင်သစ်မပြင်သစ်ဖြည့်ဆွက်ပြင်ဆင်ခြင်းအဖြစ်အစိုးအကောင်ဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ပြီးတော့ဆွေးနွေးလို့သူတွေအတန်လွှင့်ခြင်းမတိုင်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့အသိပေးအပ်ပါရခင်ဗျာ VOA American တန်ကတောက်ကြနေမနေ့ကင်းအစီအစဉ်တွေကိုထုတ်လွှင့်ပြီးဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကိုနားဆင်ရပါမယ်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုအခြေအနေကျဆင်းသွားတယ်လို့ WJP လို့ခေါ်တဲ့ကမ္ဘာတရားမျှတမှုလိလာစောင့်ကြည့်အဖွဲ့ကြီးကတတ်မှတ်လိုက်တဲ့အပေါ်မှာဥပဒေပညာရှင်တွေရဲ့သဘောထားကဘယ်လိုရှိပါသလဲလက်ရှိမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့ထင်ရှားတဲ့အမှုတွေနဲ့တရားရုံးတွေရဲ့ဆုံးဖြတ်ချက်တွေကိုနှိုင်းယှဉ်ပြီးတော့တင်ပြပေးထားပါရခင်ဗျ WJP World Justice Project ခေါ်တဲ့ကမ္ဘာတရားမျှတမှုလိလာစောင့်ကြည့်အဖွဲ့ကကမ္ဘာပေါ်ကနိုင်ငံပေါင်း113နိုင်ငံရဲ့တရားစီရင်မှုအခြေအနေတွေကိုလိလာသုံးသပ်ပြီးတရားဥပဒေစိုးမိုးမှုရှိတဲ့နိုင်ငံတွေရဲ့စည်းရုံးကိုထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံကိုအဆင့်တရာနေရာမှာတတ်မှတ်ခဲ့ပြီးဒါဆိုရင်အရင်နှစ်ကတည်းကအဆင့်နှစ်ဆင့်လျှော့ပြီးတော့တတ်မှတ်လိုက်တာဖြစ်ပါတယ်။အခုလိုတတ်မှတ်လိုက်မှုကမြန်မာနိုင်ငံမှာလွတ်လပ်စွာတရားစီရင်မှုမရှိသေးဘဲဖြစ်နေတာကိုထောက်ပြလိုက်တာပဲဖြစ်တယ်လို့ AHRC အာရှလူ့ခွင့်ရေးကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးကပြောပါတယ်။မကြာခင်ကပဲရဲတပ်ဖွဲ့ကအကျင့်ပြည့်ခြားစားမှုတွေနဲ့အရေးယူမှုတွေပြုလုပ်ရမှာတက်ခံပြေးတွေဖြစ်ကြီးညာထားခံရသူတွေထဲမှာတရားရေးဝန်ထမ်းတွေပါဝင်နေမှုကတက်တည်ပြနေတယ်လို့ဦးမင်းလွင်ဦးကထောက်ပြပါတယ်။
ဥရီရရှိဒီပါတယ်အဲ့တော့ဒီဓာတ်တွေကိုကြည့်ခြင်းအပြင်မြန်မာနိုင်ငံရဲ့တရားစီရင်ရေးကလွတ်လပ်စွာတရားစီရင်ရေးမရှိတဲ့အပြင်ချက်ဆမှုလက်ဆမှုတွေနဲ့ပြည့်ဖြစ်နေတယ်ဆိုတာတွေကိုဒီအစီရင်ခံစာအနေနဲ့ထောက်ပြလိုက်တယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျ WJP အဖွဲ့ရဲ့အစီရင်ခံစာအရဒေတာရင်းမှာကြည့်မယ်ဆိုရင်နိုင်ငံ15နိုင်ငံရှိတဲ့နဲ့မြန်မာနိုင်ငံဟာအဆင့်14မှာရောက်နေပါတယ်ဒီအဖွဲ့ကတိုင်းတာတဲ့နေရာမှာအစိုးရကိုပြည်သူတွေပါ တာဝန်ယူမှုတာဝန်ခံမှုရှိခြင်းလူတို့ရဲ့အခြေခံရပိုင်ခွင့်တွေကိုအကာအကွယ်ပေးတဲ့မျှတသောတရားဥပဒေများရှိခြင်းပွင့်လင်းမြင်သာစွာစီစဉ်ဆောင်ရွက်ခြင်းဗက်လိုက်မှုကင်းရှင်းခြင်းစတာတွေကိုအခြေခံပြီးတော့ဆုံးဖြတ်ခဲ့တာလို့ဆိုပါတယ်မြန်မာနိုင်ငံမှာကိုလိုနီခေတ်ကရေးဆွဲခဲ့တဲ့ခေတ်မမီတော့တဲ့ဥပဒေတွေကိုဆက်လက်ပြီးတော့အသုံးပြုနေဆဲဖြစ်တဲ့ဆိုတဲ့ဝေဖန်ထောက်ပြမှုတွေကလည်းရှိနေပါတယ်ဦးမင်းလွင်ဦးရဲ့မြင်ကတော့
ဒီဥပဒေကိုအ내အသေးပဲဖွင့်ဆိုတဲ့အခါမှာအဓိကတာဝန်ရှိတဲ့သူတွေကတရားသူကြီးနဲ့တရားစွဲအဖွဲ့စည်းအသီးသီးကဖြစ်တယ်အဲ့တော့အဲ့ဒီလူတွေကမိမိလိုသလိုတွေးပြီးတော့ဥပဒေပြဋ္ဌာန်းချက်အတိုင်းတိတိကျကျလိုက်နာဆောင်ရွက်ခြင်းမရှိဘဲနဲ့စစ်ဆေးဆုံးဖြတ်နေတဲ့ဥစ္စာတွေကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကလွတ်လပ်တဲ့တရားစီရင်ရေးစနစ်ကိုရောက်ဝင်လာပဲနဲ့ဟိုအဂရီတရားရီနဲ့ပေါ့ဗျာအဲကြောက်ရတာရဲ့လက်ပြီးလက်ယူရှိတာရဲ့စရှိသဖြင့်ပေါ့နိအဂရီတရား၄ပါးအနိမလွတ်နိုင်သေးတဲ့တရားစီရင်ရေးစနစ်ဖြစ်နေတယ်ဆိုတာကိုကျွန်တော်သိရပါတယ်
တချိန်ထဲမှာပဲ NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေဦးကိုနီကိုလုတ်ကြံတတ်ဖြတ်ခဲ့သူအဖြစ်ဆွတ်ဆွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ၃ဦးတည်းကအဝင်းထုံးကိုကြက်3,500ရန်ခံဝင်ကလေးနဲ့မင်းကအာမခံပေးလိုက်ပါတယ်။ဒါဟာတရားဥပဒေအကြောင်းအရဆွဲဆိုတဲ့ပုံမှန်ဟာအာမခံပေးနိုင်တဲ့ပုံမှန်နဲ့အကျုံးဝင်လို့သာအာမခံပေးတာဖြစ်တယ်လို့ဦးမင်းလွင်ဦးကသုံးသပ်ပါတယ်။ဒါပေမဲ့တရားရုံးဘက်ကအမှုသွားအမှုလာပေါ်ထည့်သွင်းစဉ်းစားစရာတွေရှိနေသေးတယ်လို့ဆိုပါတယ်။တရားလိုဘက်ကအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဦးနေလာကတော့အမခံပေးတယ်ဆိုတာအမခံပေးဖို့တက်တက်မဟုတ်ပဲပြန်ပြီးတော့စဉ်းစားရမယ့်ကိစ္စတွေရှိသေးတယ်လို့ VOE ကပြောပါတယ်
။ပထမတစ်ချက်ကဥပဒေအမခံပေးနိုင်တဲ့ဖြစ်မှုဖြစ်သလား။ဒုတိယတစ်ချက်ကတော့တရားခံထပ်ပြီးတီးချောင်မှာလား။နံပါတ်3ချက်ကတော့တရားခံတက်တည်ပြီးအားလုံးကိုကျွန်တော်ပြောလို့ရှိရင်ဖြည့်ဆည်းနိုင်သလားဆိုတဲ့အချက်၃ချက်ကိုထပ်ပြီးစဉ်းစားရမယ်လို့ကျွန်တော်ထင်ပါတယ်။အဲလိုစဉ်းစားမယ့်ကိစ္စအပိုင်းမှာပထမအချက်နဲ့ဥပဒေပြဋ္ဌာန်းချက်ရတော့အမှန်ကန်ပြီးနေတဲ့ပုံမှန်ဆိုတာမှန်ပါတယ်။ခပီးတိချောင်းနိုင်မယ့်အနေအထားဟုတ်တယ်မဟုတ်တယ်ဆိုတဲ့ကိစ္စတွေလုံးလုံးတဲ့ခံဝင်ရှိမယ်ဆိုလို့ရှိရင်ဒါလည်းဥပဒေဒါလည်းမှန်တယ်လို့ပြောရမှာဖြစ်ပါတယ်။တတိယတစ်ချက်ကတတိယအလုံးဖြည့်ဆည်းနိုင်တာဖြည့်ဆည်းနိုင်မလားဆိုတဲ့ကိစ္စကိုတော့ကျွန်တော်အနေနဲ့ဟိုကျွန်တော်တို့ကသတိနဲ့ကြည့်ရမယ့်အခြေအနေမျိုးတစ်ခုရှိပါတယ်။
တင်ရှားတဲ့နောက်အမှုတစ်ခုဖြစ်တဲ့ရိုက်တာသတင်းတော်နှစ်ယောက်ရဲ့အမှုမှာဆိုရင်လဲနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုအဲ့ဥပဒေနဲ့အရေးယူထားတာဖြစ်တဲ့အတွက်အမခံပေးလို့မရဘူးလို့ဆိုပေမဲ့တရားလိုနဲ့တရားလိုရဲ့အဓိကကျတဲ့တက်သေးတွေကိုစစ်ဆေးပြီးလို့စစ်ဆေးချက်ပေါ်မှာနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားတဲ့ကိစ္စရက်ထင်းထင်းရှားရှားမဖြစ်ဘူးဆိုရင်အမခံပေးပြီးတော့ဆက်လက်ထုချေခွင့်ပြုနိုင်ပါတယ်လို့ရှင်းနေဦးမင်းလွင်ဦးကသုံးသပ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာတရားစွဲအဖွဲ့အစည်းတွေကတက်တည်တွေအများကြီးတင်ပြီးတော့လိုအပ်တဲ့အချက်တွေကိုနောက်ခေါ်တက်တည်တွေမှာထည့်ပြီးတော့အမှုကိုအတင်းခိုင်လုံအောင်တက်တည်ပြနေတဲ့ဖြစ်ရပ်တွေကမြမတရားစီရင်ရေးစနစ်မှာတွေ့နေရပြီးတော့ဒါဟာအလွန်ရုပ်ဆိုးတဲ့ကိစ္စဖြစ်တဲ့အကြောင်းထောက်ပြပြောဆိုပါရခင်ဗျာ
ဗီယိုအမေရိကန်တန်ကသတင်းလွှာတွေကိုဆက်လက်ပြီးတော့နားဆင်နေကြရတာဖြစ်ပါရခင်ဗျာတို့ရရှိမြတ်ခင်ဗျာထိုင်းနိုင်ငံရဲ့မြောက်ပိုင်းချင်းဆိုင်ဒေသမှာမြန်မာနိုင်ငံနေဆက်ကနေတည်လာတဲ့ပန်းသီးတစ်စိပ်ပါအဲ့အနက်ဒီထဲမှာထုတ်ထားတဲ့စိတ်ကြွတ်မူးယစ်ဆေးပွားအပြာပေါင်း6သိန်းဖမ်းဆီးနိုင်ခဲ့တဲ့အကြောင်းအမှန်ငါစစ်ဒေသတိုင်းမှုဖြစ်တဲ့ပတ္တယာစရီရော့ကချင်းမိုင်မြို့မှာဖေဖော်ဝါရီလ21ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့ VOE သတင်းတော့မှအေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းချင်းစံဒေသမှာမြန်မာနိုင်ငံနယ်စပ်ဘက်ကနေတည်ဆောင်လာတဲ့ပန်းသီးတစ်စိပ်ပါအိတ်အနက်တွေနဲ့ထုတ်ထားတဲ့စိတ်ကြွစီမူးယစ်စီဝါ6သိန်းကိုထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့တာပါထိုင်းနိုင်ငံချင်းစံခရိုင်မဲမကျေးရွာအနီးကတောလန်းကိုတုံးပြီးမူးယစ်စီဝါတွေတည်ဆောင်လာတဲ့ထိုင်းကာမောင်သမားတို့ဟာထိုင်းမြန်မာနယ်စပ်မှာနေတဲ့ကိုနိုင်ဟန်ဆိုသူကဘန်ကောက်အထိပို့ပေးဖို့ဘတ်5,000နဲ့တည်ယူကဖြစ်ပေးခဲ့ကြောင်းဝန်ခံပြောဆိုသွားခဲ့တယ်ဆိုပြီးအမှန်ငါစစ်ဒေသတိုင်းမှုပီထရစီရီယက်ကချင်းမိုင်မြို့မှာဖေဖော်ဝါရီလ21ရက်နေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ဝီစီဝါအလုံးကြီး6သိန်းကိုတော့အ내ရောင်ကားတစ်စီးရဲ့နောက်ပိုင်းကားကိုယ်တည်းနဲ့ကားပိုင်းအပေါ်အတွင်းမှာဖွက်ယူတည်ဆောင်လာတာဖြစ်ပါတယ်ထိုင်းနိုင်ငံသားကားမောင်းသူဟာနေဆက်စစ်စေးရေးဂိတ်တွေကိုတော်လန့်တွေကနေရှောင်ပတ်ပြီးမောင်းနှင်လာခဲ့ကြောင်းသတင်းရရှိတာကြောင့်ရဲတပ်ဖွဲ့ဝင်တွေကပိတ်ဆို့တားဆီးစစ်ဆေးခဲ့ရင်အခုလိုမျိုးဖမ်းဆီးခဲ့တာလို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
။ဒါတော့မအေးမှပြောပြသွားတာဖြစ်ပါတယ်။အခုတော့တိတ်ပံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုဆက်လက်ပြီးတော့တင်ဆက်ပေးပါမယ်။
she levain di daga omen arat nangan ye wei khong phya de te kan da ya le ga ni yang pye mye aw ma akata yin mu ne taip ban pinya shin apwe de phwe ga ni mas inga joru bo yauk ni de mas inga ju bo ma yauk ni de pongsan myo ne san tat mu ri lou saung ni ba de aku lou ni de let twi san tat mu jaw ni yang inga ju ko la me se su ne atwin de ge twa yauk nai me khyi sin atwe lan phwin pe lei me so pi lo le apwe ga yong ji tha ja ba de a ri chaung VOA thirin daw physia el masri thirin pe pou tha da ko ko we min ga tin pya pi ba le me khmyar
hoke ba di niya ga inga ju lo phit ni be me de ge inga ju do ma hou ba bu oman nai ngan le ye do fa te kanara de ma ba phin chan ne ya thi u do cha yon ni de lo lu ti mya de di niya le ha aku nai ngan 25 nai ngan ga taip me pinya shin 200 jaw twat do inga ju ko lu da re lwet tin bu ni pinya re twat လက်တွေ့အမြင်ဖြင့်စံသက်မှုလို့ဖို့အသုံးဝင်ဆုံးနေရာလေးတစ်ခုဖြစ်နေပါတယ်စံသက်မှုတစ်ခုကတော့နှစ်တန်ခွဲလေးတဲ့အခုလေမှုအသွင်အဆောက်အုံနေနဲ့ဒီတဲကနာရတဲ့ကသိုးဝါလွန်းတဲ့ရာသီဥတုံကိုကြံ့ကြံ့ခံနိုင်ပြီးဒီအထက်မှာနေထိုင်သူတွေကိုအကာအကွယ်ပေးနိုင်မနိုင်ပါအာကာသယာဉ်မှူးကာတက်ကူမာက
Elon Musk and his team just proved
that Elon Musk ရဲ့သူ့ရဲ့ဖွဲ့သားတွေအနေနဲ့ဒီ Falcon Heavy အာကာသဒုံးမြင်ကြီးအလုတ်ကောင်းကောင်းဖြစ်တာကိုမကြခင်ကပဲတက်တည်ပြလိုက်ပါပြီအခုလိုလုပ်ပြတာကြောင့်အာဂသဟိုးအနက်ပိုင်းတဲ့ကိုထက်သွင်းနိုင်တဲ့လုံးဝမတူစမ်းပြတဲ့ဒီလက်တွေ့အဆောင်တဲ့အခုကျွန်တော်တို့ရောက်နေတာလေဒါကိုကျွန်တော်တို့ Mars Ingajure တဲ့ကိုပို့လို့ရပြီဗျအာဂသတဲ့ကိုလက်လန်းမိနိုင်ဖို့ကအဓိကတော့ချက်ကြဆုံးတဲ့ကတခုဆိုတော့အဲ့ဒါအတွက်အခုအတိုင်းတာတခုအထိတက်တည်ပြလို့ရသွားပါပြီ
တကယ်တော့ဒီအာဂသဂျူရီကြာစူးစမ်းရှာဖွေမှုလုပ်ငန်းတွေအတွက်ပြင်ဆင်တဲ့သိပ္ပံသုတေသနလေ့လာမှုအများစုကိုကဘာမြေကြီးပေါ်မှာပဲလှုပ်ဆောင်လာခဲ့တာပါအရီဇိုနာပြည်နယ်ကနေစိုက်ဘေးရီးယားတဲကနာရာထိရာသီဥတုကြမ်းတမ်းတဲ့ဒေသတွေကိုသုံးပြီးကမ္ဘာကျိုးပြင်ပအာကာသအတွင်းအန္တရာယ်မျိုးစုံကိုလေ့လာကာတကယ့်အာကာသထဲမှာသုံးနိုင်တဲ့လေကြောင်းကုန်းကြောင်းပို့ဆောင်ရင်တွေအခြေစိုက်စခန်းရင်တွေနဲ့အာကာသဝတ်စုံတွေကိုတီထွင်ဖန်တီးကြရတာပါအာကာသလေ့လာရေးအေဂျင်စီတွေကဒီဒေသကိုအာကာသပုံတူလို့ခေါ်ဝေါ်ကြပါတယ်အာကာသရင်မှုတွေရင်ဆိုင်ကြုံတွေ့ရမဲ့တကယ့်အာကာသတွင်ကြမ်းတမ်းမှုတွေနဲ့ဆင်တူနေလို့ပါအမတီ18လို့နာမည်ပေးထားတဲ့အာကာသတွင်လရှိချာလေးလိုက်ခီးစဉ်အတွက်အခုလိုလေးလာမှုတွေလုပ်နေချိန်မှာဒီအဖွဲ့ကောင်းဆောင်ဂါနော့ဂရူမာက
ဒီ look in the landscape in all those hills is magnificent
ဒီမြေပြင်အနေထားတစ်ဝိုက်ကိုကြည့်လိုက်ရင်ဒီတောင်တွေရောပေါ့နော်အခုဒိုဖာတဲကန်နာယာကြီးရဲ့ကြီးမားလွန်းတဲ့ဟင်းလင်းပြင်ကြီးထဲမှာကအင်္ဂါဂျိုမှာရှိတဲ့နေရာတွေလိုပါပဲအမွှာသဘောမျိုးဆင်တူနေတာဖြစ်ပါတယ်ဒီနေရာတွေကချွတ်ဆိုလိုတူနေရာမှာမြင်ရတဲ့ပုံတွေနဲ့တူတာမကဘူးလေတဘာဝဓာတ်တတ္ထုဖွဲ့စည်းတည်ရှိမှုတွေလည်းတူနေတာဖြစ်ပါတယ်ဒီဓာတ်တတ္ထုအရွယ်စားကအစာတူနေတာအပြင်တခြားအချက်လက်တွေအများကြီးလည်းဆင်တူပါတယ်ဒီအခြေအနေကောင်းတွေအပြင်အိုမန်နိုင်ငံသားတွေရဲ့ကူညီဖော်ရွှေမှုကလည်းကောင်းလွန်နေတော့ကျွန်တော်တို့အနေနဲ့ဘူမိနတ်တန်နေရာမှန်ကိုလုံးဝရောက်နေတယ်လို့ခံစားရတာပေါ့ဗျာ
ဒီလီလာမှုထဲမှာအာကာသဝတ်စုံတစ်တွေအတွက်လီလာမှုလည်းပါပါတယ်အခုနောက်ဆုံးပေါ်အာကာသဝတ်စုံကပေါင်140လေးကျင်ရှိပြီး USB ကွန်ပျူတာမှတ်ဉာဏ်အသေးလေးတွေကတဆင့်သိပ္ပံဆိုင်ရာအထောက်အထားတွေကိုဆက်သွယ်ပေးနိုင်ပါတယ်အာကာသယာဉ်မှူးအုပ်ချုပ်ပေါ်မှာမြေပုံတွေဆက်သွယ်ရေးနဲ့အာယုန်ခံကိရိယာဆိုင်ရာသတင်းအချက်လက်တွေကိုပြသထားပါတယ်။ကိုပိုင်အာကာသယာဉ်လို့နာမည်ပေးထားတဲ့ဒီအာကာသဝတ်စုံဝတ်ထားပြီးအာကာသယာဉ်မှူးတွေအနေနဲ့အသက်ရှူတာစားသောက်တာနဲ့စမ်းသပ်မှုမျိုးစုံကိုလှုပ်ဆောင်နိုင်ပါတယ်။အခုလေ့လာမှုကြောင့်ဆယ်စုနှစ်အနည်းငယ်အတွင်းမှာလူတွေအင်္ဂါဂျိုပေါ်မှာနောက်ဆုံးလမ်းလျှောက်နိုင်တော့မှာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကိုဝင်းမင်းတင်ပြသွားတာဖြစ်ပါတယ်။ VOA American တန်ရဲ့တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လှင့်ပေးနေပါရယ်ခင်ဗျာမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့အတန်လှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာမြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေမိနစ်ပိုင်းအစီအစဉ်တွေကိုလှိုင်းတုံမီတာ32 40 48တို့ပြင်လိုင်းလက်မီတာ190 kHz 1595တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့နာနခင်အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ရမှာပါ။အပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
ဆက်ကဥတုံပါလို့ဖြစ်တာအများများတယ်။ဒါမဲ့တချို့ကြတယ်အဲဆက်ကဥတုံဆောင်းနေတော့တယ်ဘယ်လိုဖြစ်ရလဲ11အယူကျူးတယ်။အောက်ပိုင်းက
ဒါကတော့ဥကောင်းမှာရတဲ့ဒဏ်ရာတွေနဲ့ပတ်သက်ပြီးတော့ပါရဂူဒေါက်တာဆိုင်မွန်တာရဲ့ပြောပြချက်ဖြစ်ပါတယ်မကြခင်မှာအပြည့်စုံကိုနားဆင်ရပါမယ်အဲ့ဒါတွေထုတ်လွှင့်မပေးခင်မှာအရင်ဆုံးနားဆင်ရမှာကတော့နာနခင်အင်္ဂလိပ်စာသင်ခန်းစာပို့ချချက်ဖြစ်ပါတယ်အမေရိကန်ဣဒီယန်3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ထားတာပါ
ဒီတင်ပြမယ် idiom အသုံးကတော့
show your true colors
ဖြစ်ပါလေစာလုံးပေါင်းက s h o w show ကပြပါ y o u r your ကသင်ဤ t r u e true ကအစ်မှ c l o u r s colors ကအယောင်းလို့လုံးကောက်အသေးပဲရပါတယ်ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် COLORS ဆိုပြီးတော့ U ဆိုတဲ့အက္ခရာပါပဲစာလုံးပေါင်းပါလေလို့တော်ရရှင်များကိုဗဟုသုတဖြင့်တင်ပြလိုပါလေစကပိုက်ခွန်ရဲ့တိုက်ရိုက်အသေးပဲကတော့သင်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြသပါပါရှင်ဒီသုံးဆင့်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ထူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသက်လာတယ်လို့ဆိုပါတယ်။တကယ်ကြတော့ပြည်내ပြည်မှာစစ်တပ်ရမှာပြည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီးမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါတယ်။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနီးပြမှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေချင်းကနေဒီ idiom အသုံးဆင်းသက်လာတယ်လို့သိရပါတယ်။ဒီနေရာမှာအယောင်းလို့ဒီပေးရတဲ့ colors ကိုလူတဦးရဲ့စိတ်နှေးစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားညှိညွှန်းထားတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အသေးပေးကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
Most people are on their best behavior when dating. But soon after their marriage, they begin to show their true colors.
လူအများစုကရေးစားဘဝတွဲနေတုန်းဆိုအကောင်းဆုံးပြုမှုဆက်ဆံနေထိုင်တတ်ကြတယ်။ဒါပေမဲ့အိမ်အောင်လဲကြပြီးရောမကြဘူး။တကယ်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Most people are on their best behavior when dating, but soon after their marriage, they begin to show their true colors.
Hansong Tare, a ye chung tayagani, the get the yung man, a chin zuri, polare, suyin, idiom a thunya, belupiomle.
Show your true colors.
Lupiolu yavari, eragaro, digrimine, timpia gere, idiom a thume pipari.
ဒါကတော့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာယင်တိုက်မှုနဲ့ခေါင်းဒဏ်ရာအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာယင်တိုက်မှုတွေအဖြစ်များပြီးတော့ဥကောင်းနဲ့လေဝင်ထိခိုက်မှုတွေပုံများလာတာကြောင့်ကာကွယ်နိုင်ရေးလူမှုပညာပေးတာနဲ့အရေးယူစစ်ဆေးတာတွေတိုးလွှင့်ဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းလိုက်ပါတယ်။ဘာကြောင့်ဒီလိုယင်တိုက်မှုတွေပုံများလာပြီးတော့ခေါင်းနဲ့လေဝင်မှာပြင်းပြင်းထန်ထန်ထိခိုက်တိုက်စုံးမှုတွေများလာရတာပါလဲ။ကာကွယ်ဖို့ပညာပေးတာအေးအေးယူမှုစတဲ့ဒါတွေကိုဆောင်ရံရှောင်ရံနေဟိုအုံနှောက်နဲ့အာယုံကြော့အထူးခွဲစိတ်ကူပါရဂူဒေါက်တာဆိုင်မွန်တာကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားတော့ဦးနားဆင်ပါခင်ဗျာ
โอเคအထူးကုသမားတော်ကြီးဒေါက်တာဆိုင်မွန်တာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီရေမတော်တဆတိုက်မှုတွေကအဖြစ်များနေတာကိုတွေ့ရတဲ့အခါကျတော့ဒီမတော်တဆမှုတွေကြောင့်ဥကောင်းတန်ရရတဲ့အနေအထားဘယ်လိုရှိလဲဆရာကြီ
း။အများကြီးကဒီမတော်ဆပြမှုဟာတော်တော်လေးများတယ်ပတ်သက်သောမြန်မာပြည်လူငယ်တွေများတယ်နောက်ပြီးတော့ရင်းကမော်တော်ဆိုင်ကလိုလကူမြောက်ကူအားဆီရလက်တက်တာသွားလာတဲ့အစီအပြေလမ်းလည်းကောင်းနောက်တစ်ခုတိုးရော်တဲ့အထိကိုဒီရင်လူပါလူရွာတဲ့ချီတော်လို့ရနေကြတုံးတဲ့ပြောများတယ်။နောက်တစ်ဖက်မှာဒီရင်စိကလည်းလည်းသိပ်တော့နားမလည်ဘူး။နောက်အသက်အရွယ်မရောက်တဲ့ခရီးရလည်းဒီခါလေးတို့ဒီ life saving machine တွေကိုပေါင်းရတယ်ရှိတ
ယ်။ဟုတ်ကဲ့ဆယ်အဲ့တော့အခုလိုဒီရင်တိုက်မှုများတဲ့အခါကျတော့ဘလို့မျိုးဒီဥကောင်းတန်ရတွေရလဲဆရာကြ
ီး။ Motorcycle come out from over man. တချို့လည်းပေါ်ပေါ်ဆော့တယ် come out လည်းမဆောင်ဘူး။အဲ့ကောင်ချီရနေကိုယ်ပြေကုန်
ဟုတ်ကဲ့အဲ့တော့ဆိုက်ကယ်တိုက်မှုကြောင့်အုံနောက်တန်းရတာပုံများတဲ့သဘောပေါ့
ကောင်ဟုတ်တယ်များတယ
်ဟုတ်ကဲ့အဓိကတော့ဒီဆိုက်ကယ်အုတ်ထုတ်မပါလဲပေါ့
ဆိုက်ကယ်အုတ်ထုတ်မပါလို့ချီတာအများများတယ်ဒါပေမဲ့တချို့ကြောင့်လည်းဆိုက်ကယ်အုတ်ထုတ်ဆောင်းနေတော့လေဘယ်လိုဖြစ်ရဆိုလည်းပင်အယူကျိုးတယ်အောက်ပိုင်းကတော့ပြေကုန
်ဟုတ်ကဲ့အဲ့တော့အဓိကတော့ဒီအုံနောက်ရဲ့အာယုံကြောမကြီးကိုသွားထိခိုက်တာပေါ့ဆရာနော်လည်းပင
်ဟုတ်တယ်ဟုတ်တယ
်ဟုတ်ကဲ့ဆိုက်ကားတိုက်မှုမှာဘယ်လိုမျိုးဒီဥကောင်းတန်းအောင်ဖြစ်စေလဲဆရာကြီ
းဟောကားတိုက်မှုမှာတော့နောက်တော့ဒီကဘာတက်တဲ့အလေးချင်းတိတ်ပြီးရှိပြီ။အဲ့ဒီရှိတဲ့အခါကျတော့ကဘာတက်ပြီးဆိုရင်ဆက်မှရှိတဲ့လူတွေကရုတ်တရက်ချက်ချင်းရှိဖို့ဂုံးနေလွင့်စင်သွားတယ်။ရှိရရှိတဲ့အရာဝတ္ထုနဲ့ရိုက်မိခိုက်ပြီးတော့ကောင်းတဲ့ရှိရမှန်တဲ့ရိုက်ပြီးကောင်းတဲ့ရှိရစီရတဲ့ငရင်ရိုက်မိတယ်။နောက်လေဗျာနောက်ဖို့ပြန်စံပြီးတော့ရိုက်ချိုးလိုက်လို့ဖြစ်တယ်။အဲ့တော့ကောင်းတဲ့ဟာရှိရိုက်မိရင်ဖွန်ကွဲပြီးတော့တချို့ကဖွန်နဲ့လေဗျာတော့ပြတ်ထွက်လာရှိတယ်။ဒါဆိုမျက်လုံးတွေထွက်သွားခြင်းနောက်ပဲပြန်လာကြဆက်ပဲအကျိုးတယ်အော်ပရနေတီလီဗာဆုံးပြီးအဲ့ဒါတွေအများကြီးတွေ့ရတယ်ဒီလိုလည်းမသိမရှိနဲ့စာမျော်ရည်ကြံခဲ့တဲ့လူတွေအများကြီးတွေ့ရှိရပါလိမ့်
ဟုတ်ကဲ့ဆရာအခုလိုမျိုးဒီလိုအပ်တဲ့ဒီဆိုက်ကယ်အတွက်ဆိုတော့အုတ်ထုတ်ပါဆရာနော်ကားအတွက်ဆိုတော့ကပတ်ကပတ်တဲ့အတွက်ခေါင်းတန်ရည်ရတာအပြင်တခြားယင်တိုက်ခတ်မှုတွေရောရှိသေးလားဆရာကြီး
တခြားယင်တိုက်ခတ်မှုတွေလည်းရှိတယ်ဒီလမ်းအနေထားပေါ်လည်းမူတည်တယ်လာဆိုရင်အကွေအကောက်တို့မိမလင်းနာတို့လမ်းရဲ့အပြင်အကွေအကောက်တို့ဆိုတချို့အကွေကတိတ်ပြီးတော့အဆောင် gradient ဆိုလေအဆောင်အလျာလိုအပ်တဲ့ညမှာသူရှိတဲ့ကတ်ဟိုတစ်ဖက်လွန်ထွက်လာ
ဟုတ်ကဲ့ဆရာ
ကောက်ရဲ့အပြင်ဟိုတာယာတို့မကောက်တာ brake မကောက်တာစသည်ပါတယ်နောက်လူရဲ့အပြင်လိုအပ်တဲ့အရေးတောက်ရဲ့မူအရေးပြည့်
ဟုတ်ကဲ့ဆရာအခုလိုမျိုးအကြောင်းမျိုးစုံရှိတဲ့အတွက်ဒီရင်တိုက်ခတ်မှုကြောင့်ခေါင်းထိခိုက်မှုကာကွယ်ရေးအတွက်ဆိုလို့ရှင်ဘာတွေလုပ်ဆောင်ဖို့လုပ်လဲ
ဒီရင်တိုက်မှုတွေမှာမဖြစ်လို့ဆိုရင်ကျူတီကာကွယ်မှာတွေအချက်တွေအများကြီးပဲလူတို့ကိုအသိပညာပေးအဲ့တော့မှသူတို့ပူပူကိစ္စတော့ဒီဖြစ်ပြတာတွေနေပါတော့မှာတော့ဆရာ
ဟုတ်ကဲ့အဓိကရင်စည်းကမ်းလမ်းစည်းကမ်းပေါ့ဆရာနော
်ရင်စည်းကမ်းလမ်းစည်းကမ်းတွေတော့တယ်လီဗီရှင်းဗီဒီယိုလမ်းပိုစတာသာတင်ကြောင်းမှာကရုဏာရတဲ့တင်ထားကိုရောက်ပါနေ
ဟုတ်ကဲ့ now cycle နဲ့ပတ်သက်ပြီးတော့ဒီအုတ်ထုတ်ဆောင်မှုအပိုင်းနဲ့ဒီကားမှာကပတ်ပတ်တဲ့အပိုင်းရော
အော်အဲ့ဒါအရေးကြီးတယ်အဲ့ဒါလေးတွေကစီကံနဲ့ထုတ်ထားမှာအဲ့ဒါတွေရောက်ခဲ့ခဲ့လို့စစ်ဆေးရမှာနော်အဲ့ဒါတွေ့ခဲ့လို့ရှိရင်သူအရေးယူတန်းရိုက်စားပြီးတော့အဲ့လိုလောက်သွားများခဲ့လို့ရှိမှသူမလုပ်ဘဲမပတ်ဘဲနဲ့ဘာမှမဆောင်နိုင်မနေနိုင်ဘူးတော့
ဟုတ်ကဲ့ပညာပေးတာအပြင်ပေါ့ဆရာနော
်ဟုတ်ကဲ့ပညာပေးဟုတ်ကဲ
့ဟုတ်ကဲ့
နောက်တစ်ခုကအရေးယူမှုတွေတွေ
ဟုတ်ကဲ့နောက်တစ်ခုကအရက်မူတာတို့အင်္ဂိတာတို့နဲ့ပတ်သက်လို့
အရက်မူတာတော့အရက်ငင်းတပါတော့ရင်ဘာမှမဖြစ်လို့ထင်ကြတယ်ဒါပေမဲ့အရက်တော့ရင်အရှင်းများလာတဲ့အခါကျတော့မူးတက်လာတယ်နောက်သူဒီ weekend လို့တောက်ချာညာတို့စတင်တူနေအလူတည်းရတော့စီအပေါင်းဖော်တဲ့စူပရတောက်ချာစားကြတော့နောက်ပြန်လာရင်ကိုကကိုပေါင်းဘာမှမဖြစ်တော့ဘူးဆိုတော့ဒီစားလေအလူတွေပို့ပို့ဆက်ဆက်နေကားပေါင်းတဲ့အခါကျတော့ဒုက္ခရောက်တော့ပေါ့ဒါကများလေးရှောက်တ
ိုက်ဟုတ်ကဲ့ဆရာသူတို့ကောဒီပညာပေးမှုအပြင်ခုနအရေးယူမှုတွေလုပ်ဖို့အနေထားရောစစ်ဆေးမှုရောပေါ့
စစ်ဆေးမှုတော့လောရမှာပဲရန်ဖန်ကဆပတ်ချက်ရရှိရမယ် routine check အဲ့လိုလုပ်ပေးမှာ
ဟုတ်ကဲ့ဆရာနောက်တစ်ခုကအိမ်ငိုက်တာနဲ့ပတ်သက်လို့ပါ
အိမ်ငိုက်တာတော့အရေးကြီးတယ်ဆိုတော့ခီးဝေးမောင်းရင်အိမ်ငိုက်တယ်ကနောက်တော့ရန်ကုန်နေမှနေဆိုတိတ်ဝေးတယ်တိတ်ဝေးတော့ဘုံတုံးဖြစ်နေကားပေါင်းတူကရမီယောမီယောနောက်ကြောက်တူငှိုက်တာနောက်လာတဲ့အခါကျအဲ့ဒါဖြစ်သွားတော့ reflex ဆာနီးကောဘရေးပရမချင်းဟာဘရေးပန်းနဲ့နောက်ကြောက်တာအဲ့တော့လာတိတ်ချောင်းမှာကြည့်တယ်အဲ့လိုနေတယ် တော်တော့လမ်းသေးဝေးတော့ကြည့်လဲငါကြည့်။နောက်ညရပင်ပါတော့နေဖက်အစောစောရောက်အောင်အချိန်မီရောက်အောင်ဆိုတော့အစောကြီးထပ်ပြီးတော့ပေါင်းဒါအေးရမဝတ်ဝတ်ထပ်ထွက်အဲ့ဒါကူကရမလိုက်တယ်
ဟုတ်ကဲ့ဆရာအဲ့တော့အိမ်ငိုက်နေတဲ့သူတွေအတွက်ဘယ်လိုအကြံပေးနိုင်လဲဆရာကြီ
း။ဟာအိမ်ငိုက်ရဆက်မမောင်းတဲ့ဒီနေ့မှထွေးကြပြီးတော့15မိနစ်လောက်အေးလိုက်အဲ့ဒါမျက်စိပြန်ပွင့်ရင်မျက်နှာတက်လိုက်မှလေဒီလိုတော့ဒီကော်ဖီရဲ့ကျူတောင်းထားတယ်
ဟုတ်ကဲ့ဟိုတချို့ကလည်းမြန်မာပြည်မှာဒလေထုံးစံရကွန်ဆာကြတယ်လို့ပြောတာပေါ့ဆရာနော်တချို့ကလည်း PK ဝါကြတယ်အဲ့ဒါတွေရော
ကွန်ဆာအသိပကောင်းကိုစင်ရစီအဲ့ခုဒီရရှိတယ်ကအဲ့ဒါမူတယ်နောက်တော့ဆေးရကြီးတော့ထဲတယ်ကလာစီတဲ့စူကာမူစကီတော့92တွေထဲတယ်ကတော့မူရကကွန်ဆာတော့မကဲဘူးကောအန်တီပြောင်းရတယ
်ဟုတ်ကဲ့ PK စားလာကြတော့ဆရာကြီ
း PK ကတော့ကျောင်းနိုင်ငံမှာတိတ်ပြောလေးချာသိပြီစားရတူရရနေပါလေစားရကြစီးရစီမောအဲဆိုစားရမယ်အားရမယ်ပြည်ရမှာပဲရောက်တယ်ဒီခါလေးရမီတော်ကကောက်ပြီးတော့မြန်မာပြောတာလေအဲဆိုင်တော့ပူရောပါကျွန်တော်ချာရှိတယ်လို့ဖြစ်စင်တော့ခေါ်ချင်ပါတယ်ဟုတ်ပါပြ
ဟုတ်ကဲ့ဆရာအခုလိုဒီကားတွေစိုက်ကယ်တွေမတော်တဆတိုက်ခိုက်မှုတွေများပြီးတော့ဥက္ကဋ္ဌကအပြင်းထန်ဖြစ်ရတဲ့အနေအထားနဲ့ကာကွယ်နိုင်အောင်ကျွန်တော်မမေးမိတဲ့တခြားရေးကြီးတဲ့ချက်ကော
အသက်မရှိတဲ့ကလေးတွေဟိုဒီဘက်ကကားတွေထုတ်ပုံပေးစီပါလေ။နောက်ကလေးတွေလည်းချစ်နေသူတော့ယူတော့ခိုးတော့ထွက်တော့ပေါင်းကြတယ်။သူကလေးငယ်ကလေးပဲရှိတယ်။တက်ပေါင်းတယ်။မော်တော်ဆိုင်တက်ပေါင်းတယ်။နောက်မှနှစ်ယောက်တော့တင်လိုက်ပြီ။အဲလိုပဲအများကြီးတွေ့ရတယ
်။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဒါကတော့ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမကြီးခဏကိုနားဆင်ကြရတာဖြစ်ပါတယ်။အခုနောက်ထပ်အပတ်စဉ်ကတော့တင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍကတော့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ် BNI အဖွဲ့ဝင်နေကြာဒေတာမှရှိတဲ့သတင်းတောက်တွေစူးစီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုတ်ကိုပြန်ပို့ခံရတဲ့ဟိန္ဒူလူမျိုး900နီးပါးဟာအာဏာပိုင်တွေဘက်ကဖိအားပေးတာခံနေရတယ်လို့ဒေသခံဟိန္ဒူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာဘုံပေါက်ကွဲခဲ့လို့23ဦးဒဏ်ရာရရှိခဲ့ပြီး2ဦးသေဆုံးခဲ့တယ်ဆိုတာနဲ့အစည်းအဝေးပွဲတွေလုပ်တဲ့အခါမှာအစိုးရကိုဝေဖန်တဲ့ပြောဆိုပြုမူမှုတွေမလုပ်ဖို့ရခိုင်ပြည်နယ်အစိုးရကနေကန့်သတ်ညွှန်ကြားလာတဲ့အပေါ်ရခိုင်လူထုအခြေပြုအဖွဲ့အစည်းတွေကဘလို့မြင်ပါတယ်လဲဆိုတာတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေကယ်ဆယ်ရေးစခန်းကနေမောင်တော်ကိုပြန်ပို့ခံရတဲ့ဟိန္ဒူလူမျိုး900နီးပါးမှာမိမိကျေးရွာတွေကိုပြန်ကြဖို့အာဏာပိုင်တွေဘက်ကဖိအားပေးတာခံနေရတယ်လို့ဒေသခံဟိန္ဒူတွေကပြောပါတယ်သူတို့မှလွန်ခဲ့တဲ့နှစ်ဩဂတ်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေရာစွန့်ခွာပြီးစစ်တွေမြို့မှာခိုးလုံနေခဲ့ကြသူတွေဖြစ်ပြီးအာဏာပိုင်တွေဘက်ကလုံခြုံရေးစိတ်ချရလို့နေအိမ်တွေပြန်ဆောက်ပေးမယ်ဆိုတဲ့ကတိနဲ့စစ်တွေကနေမောင်တော်မြို့ကိုပြောင်းရွှေ့လာကြတာပါအခုလိုဖိအားပေးခံနေရတဲ့ဟိန္ဒူလူမျိုးတွေကတော့မောင်တော်ရက်ွက်3 4မိုင်ရွှေစားခမောင်းစိတ်နဲ့တမန်နာကျေးရွာတွေဖြစ်ကြပြီးလက်ရှိမောင်တော်ခရိုင်အုပ်ချုပ်ရေးမှူးရုံးရှိကဒုက္ခတဲ့စခန်းမှာနေထိုင်နေကြရပြီးအစာအသောက်နဲ့နေထိုင်ရေးအတွက်ပါဒုက္ခကြုံနေရတယ်လို့မောင်တော်မြို့ခံတွေကပြောပါတယ်သူတို့တွေဟာမိမိကျေးရွာတွေကိုပြန်ချင်ပေမဲ့လုံခြုံရေးစိတ်မချရတဲ့အပြင်နေအိမ်တွေလည်းမိရှုခံထားရတဲ့အတွက်အရင်နေရာတွေကိုမပြန်လို့ပဲရခိုင်တိုင်းနာကျေးရွာတွေမှာနေရာချထားပေးဖို့အာဏာပိုင်တွေကိုတောင်းဆိုတင်ပြထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းလာရှူမြို့ဌာနဆိုင်ရာယုံတွေကျမရေးဌာနယုံတွေရှိတဲ့စည်ရေးကုန်းကအမှန်တရားကွက်မှာဖေဖော်ဝါရီလ23ရက်နေ့ညနေပိုင်းမှာဘုံပွားကွဲလို့23ဦးတန်ရာရရှိပြီး2ဦးသေဆုံးခဲ့ပါတယ်။သေဆုံးသူနှူးဟာယုံမပံဝန်ထမ်းမှတ်မော်မော်နဲ့မှတ်ဆန္ဒဆုံးစုသူဖြစ်ကြောင်းပံဝန်ထမ်းတိုင်းဝိုင်းတွေကပြောပါတယ်။လမ်းမတော်လမ်းပေါ်ကယုံမပံနဲ့အရာဝတီပန်းကျမ်းမှာဘုံပွားကွဲတာဖြစ်ပြီးပွားကွဲမှုရှင်ကြောင့်ပေးစရာဝန်းကျင်ထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။ပွားကွဲမှုလှုပ်ရှားတဲ့တရခိုင်ကိုတော့မဖမ်းမိသေးဘူးလို့ရဲသားဖွဲ့တိုင်းဝိုင်းကပြောပါတယ်။အခုလိုပြင်းထန်တဲ့ပောက်ကွဲမှုမျိုးဟာလာချုံမျိုးမှာအကြီးမားဆုံးပောက်ကွဲမှုဖြစ်တယ်လို့အမျိုးသားလှုပ်ဆော်ကိုယ်စားလှယ်ဆိုင်းဝမ်းလျံခန်းကပြောဆိုပါတယ်
ဖေဖော်ဝါရီလ20ရက်နေ့မှာကြာရောက်တဲ့နစ်ခုနစ်ပြည့်ချင်းမျိုးသားနေ့ကိုပြည်နယ်အဆင့်အနေနဲ့ချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့ဝမ်မတ်တူမောင်အားကစားကွင်းမှာစီကားတိုက်မိုက်စွာကျင်းပခဲ့ကြပြီးပြည်တော်စုတိုင်းရင်းသားရဲ့ဝန်ကြီးနိုင်တက်လွင်တက်ရောက်ခဲ့ပါတယ်။အဲ့ဒီခမ်းနားမှာနိုင်ငံတော်သမ္မတဦးထင်ကျော်ကနေပေးပို့လိုက်တဲ့ချင်းအမျိုးသားနေ့တဝန်လွှာကိုဝန်ကြီးနိုင် မခန့်ချက်ပေးနိုင်မဲ့အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုခိုင်မာစွာတည်ဆောက်နိုင်မဲ့ဖက်စည်းပုံအခြေခံဥပဒေပြင်ဆင်ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်နိုင်ငံရေးဆွေးနွေးပွဲတွေကြိုးပမ်းဆောင်ရွက်နေတဲ့နေရာမှာချင်းတိုင်းရင်းသားတွေအနေနဲ့လက်တွဲမဖြုတ်စတန်းပူးပေါင်းဆောင်ရွက်ကြဖို့အလေးအနက်တိုက်တွန်းနေဆိုပြီးသမ္မတရဲ့တဝန်လွှာမှာဖော်ပြထားပါတယ်290ပြည့်ချင်းအမျိုးသားနှင့်အခမ်းအနားတွေကိုပြည်သွင်းမာရမကနိုင်ငံတကာရောက်ရှိနေကြတဲ့ချင်းလူမျိုးတွေကသူတို့နေထိုင်ရာဒေသအသီးသီးမှာကျင်းပခဲ့ကြပါတယ်
။အစိုးရကနေပြဋ္ဌာန်းထားတဲ့2019နှစ်ကြောင့်မြင့်ရတနာဥပဒေမူကြမ်းဟာတိုင်းဒေသများရဲ့အကျိုးစီးပွားနဲ့နိုင်ငံသားအကျိုးစီးပွားကိုအပြည့်စုံအကောင်အထည်မဖော်ပေးနိုင်လို့ပြန်လည်ပြင်ဆင်ပြဋ္ဌာန်းပေးဖို့အတွက်ဆန္ဒဖော်ထုတ်သွားမယ်လို့ကြောင်မြင့်ဥပဒေလူစုဆန္ဒပြပွဲဖြစ်မြောက်ရေးကော်မတီကချင်မျိုးရကွန်ကရက် KNC ပါတီဥက္ကဋ္ဌဒေါက်တာအမ်ကွန်လာကပြောပါတယ်အကြီးစားလွတ်ခွဲဧက50တက်တန်း20ဆိုတဲ့အကြီးစားစီမံကိန်းများကိုပြန်လည်သတ်မှတ်ပြထမ်းဖို့ဆက်ရန်ရရနဲ့သူ့ဖို့နေမှုကိုကန္နာသိမ်းချုပ်မှုမရှိပါကတဘာဝပအဝင်ဆိုင်ရာပြုပြင်သိမ်းသိမ်းမှုအပိုင်းထိခိုက်မှုများနေမယ်လို့လူသူဆန္ဒပြပွဲဖြစ်မြောက်ရေးကော်မတီကပြောပါတယ်ဆန္ဒဖော်ထုတ်ပွဲကိုဖေဖော်ဝါရီလ28ရက်နေ့မှာပြုလုပ်ဖို့တေရခန်အာဏာပိုင်တွေကိုတင်ပြထားပြီးကချင်နိုင်ငံရေးပါတီတွေကချင်လူမှုဖွဲ့စည်းတွေကချင်ဥပဒေပညာရှင်တွေကြောင်မြင့်ရတနာလုပ်ငန်းရှင်တွေနဲ့ဒေသခံလူစုတွေစုစုပေါင်းဥယျာဉ်သထောင်ဝန်းကျင်ခန့်ဆန္ဒဖော်ထုတ်သွားဖို့အစီအစဉ်ထားပါတယ
်။မွန်ပြည်နယ်မှာ2018နှစ်စံပိုင်းအတွင်းရထားနဲ့ကားတိုက်မှု5ကြိမ်ဖြစ်ပွားခဲ့ပါတယ်။အခုလိုရထားနဲ့ကားတိုက်မှုဖြစ်စဉ်တွေကြုံတွေ့နေရတာဟာရထားလမ်းကိုတရားမဝင်နေရကနေဖြတ်တန်းတဲ့အတွက်ရထားနဲ့ကားတိုက်မှုဖြစ်ပေါ်နေပြီးပြည်သူတွေအသက်အန္တရာယ်နဲ့ကြုံတွေ့နေရတယ်လို့မွန်ပြည်နယ်ရထားပို့ဆောင်ရေးလက်ထောက်မှန်နေကြောင်းဦးမောင်စောကပြောပါတယ်။မွန်ပြည်နယ်မှာတရားမဝင်ရထားလမ်းဖြတ်ကူးတဲ့လမ်းနေရာ80ကျော်ရှိတဲ့အတွက်တတိထားပြီးဖြတ်ကူးကြဖို့ပြည်သူတွေရင်သွေးစီကန်းရှိရှိဖြတ်ကူးကြဖို့မြမမင်းရထားနဲ့ပို့ဆောင်ဆက်တွယ်ရေးဝန်ကြီးဌာနကနေအသိပညာပေးဟောပြောပွဲပြုလုပ်ပြီးလက်ကမ်းစာဆောင်တွေဖြန့်ဝေထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလူထုအခြေပြုအဖွဲ့အစည်းတွေအနေနဲ့အစည်းအဝေးပွဲလုပ်တဲ့အခါမှာအစိုးရကိုဝေဖန်တဲ့ပြောဆိုပြုမှုတွေမလုပ်ဖို့ရခိုင်ပြည်နယ်အစိုးရကနေအကြောင်းကြားလာခဲ့တာပါဒီမိုကရေစီအစိုးရလက်ထက်မှာအစိုးရတရရဲ့လှုပ်ဆောင်ချက်အပေါ်ဝေဖန်မှုမပြုလုပ်ရလို့ညွန်ကြားလာတဲ့အပေါ်ရခိုင်လူမှုအဖွဲ့အစည်းတွေကဘလို့မြင်ပါတယ်လဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
။ရခိုင်ပြည်နယ်အစိုးရဘက်ကကြောက်ကြစာထက်မှာအစည်းအဝေးမှာအစိုးရကိုဝေဖန်တဲ့ပြောဆိုပြုမူတာတွေမလုပ်ရဆိုတဲ့အချက်အပေါ်မှာဥဆောင်သူတူဦးဖြစ်တဲ့မြောက်ဦးခရိုင်လူမှုအဖွဲ့အစည်းများကိုစားပြုဆွေးနွေးပွဲဖြစ်မြောက်ရေးတာဝန်ခံဦးလောင်ဝင်းကသူ့အမြင်ကိုအခုလိုပြောပါတယ်။
အဲ့ဒါကတော့အပြောတို့မျိုးအလုပ်တို့မျိုးသူတို့ဖြစ်နေတာပေါ့ကျွန်တော်တို့တွေ့မြင်ကဒီမိုကရေစီအစိုးရဖြစ်နေပြီးတော့ဒုတိယကမှမဝေဖန်ရဆိုရင်ဒီကိစ္စကတော့ဖြစ်နေတဲ့ကိစ္စလေ။ဘာလို့လဲဆိုတော့ဒီမိုကရေစီကဖွင့်လို့နေတာပြီးတော့အခုမကောင်းတာကိုသူကထောက်ပြပြီးမှအဲ့ဒီအရာကိုပြစ်ပြီးလုပ်နိုင်မှာလေ။အခုကအစိုးရကဝေဖန်ရအဲ့လိုဖြစ်နေတယ်လေ။အဲ့ဒါကတော့သဘောမကျလို့ကျွန်တော်တို့တွေ့မြင်ပါလေ။
လူမှုအဖွဲ့အစည်းပေါင်း80ကျော်စုပေါင်းဖွဲ့စည်းထားတဲ့မြို့နယ်ပေါင်းစုံလူမှုအဖွဲ့အစည်းများကိုစားပြုကော်မတီကဒီလ24ရက်နဲ့25ရက်တွေမှာမြို့နယ်ပေါင်းစုံလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပါအဝင်သင်္ကာတော်တွေနဲ့ဆွေးနွေးပွဲလုပ်ဖို့တော့စိုက်တယ်မြို့မှာရှိတဲ့ခိုင်တဆောင်ခဲမကိုဖေဖော်ဝါရီလ22ရက်နေ့မှာအသုံးပြုခွင့်ရဖို့ပြည်နယ်အစိုးရစီကငှားရမ်းခဲ့ရမှာအဖွဲ့အစည်းမဲ့ပုံတန်တင်ပြဖို့နဲ့ဆွေးနွေးပွဲမှာအစိုးရကိုဆန့်ကျင်တဲ့ပြောဆိုအပြုမှုတွေမလုပ်ဖို့ဥဆောင်သူတွေကိုအခုလိုအကြောင်းကြားလာတာပါရခိုင်ပြည်နယ်အစိုးရနဲ့လူမှုအဖွဲ့အစည်းတွေရဲ့လက်ရှိဆက်ဆံရေးအခြေအနေကိုလည်းဦးလောင်ဝင်းကအခုလိုစပြောပါတယ်
။အခုဆက်ဆံတဲ့အစိုးရအပေါ်မှာကျွန်တော်တို့တွေ့မြင်တာကတော့လုံရတာခက်ခဲတယ်ပေါ့လား။အစိုးရကကျွန်တော်တို့လူထုတွေကိုအစည်းအဝေးဖိတ်လို့ရှိရင်အစိုးရနဲ့ပူးပေါင်းရမယ်။လူမှုအဖွဲ့အစည်းတွေကအစိုးရနဲ့ပူးပေါင်းရမယ်ဆိုတော့အမြင့်တဲ့ကိန်းလည်းရှိတယ်။အခုကျွန်တော်တို့ဒီလိုလူမှုအဖွဲ့အစည်းတွေကလုံမယ်ဆိုလို့ရှိရင်ကျိုးဆိုပြီးတော့လုံရမယ်ကိစ္စကိုအစိုးရကအင်းလင်းတိုက်တယ်လို့ပြောနေကြတယ်ကျွန်တော်တို့က
အဲ့ဒီဆွေးနွေးပွဲမှာဇန်နဝါရီလ26ရက်နေ့ကမြောက်ဦးမြို့မှာဆန္ဒထောက်ပွာသူတွေကိုလုံခြုံရေးတပ်ဖွဲ့ကပိုက်ခိုက်ခဲ့တဲ့ကိစ္စနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာမဲ့ဘင်္ဂလီဒုက္ခသည်တွေကိုမောက်တော့တောက်ပိတ်မှာပြန်လည်နေရာချထားပေးဖို့အစိုးရကစီစဉ်နေတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးသွားဖို့စီစဉ်ထားတာဖြစ်ပါတယ်။ပြည်နယ်အစိုးရကခိုင်တင်ဆောင်ခဲမကိုအသုံးပြုခွင့်မပေးပေမဲ့ဆွေးနွေးပွဲကိုဖြည့်အောင်ကျင်းပသွားဖို့စီစဉ်ထားတယ်လို့စိုက်တဲ့ခရိုင်လူမှုအဖွဲ့အစည်းများအစည်းအဝေးဖျက်မြောက်ရေးတာဝန်ခံဦးမြင့်တော့ကအခုလိုပြောပါတယ်။ရခိုင်ဦးသိစဉ်အစိုးရလက်ထက်ကလူမှုအဖွဲ့အစည်းတွေနဲ့အစိုးရကြားဆက်ဆံမှုမှာအနည်းငယ်တိုးတက်မှုရှိခဲ့ပေမဲ့အခု NLD အစိုးရလက်ထက်မှာရခိုင်လူမှုအဖွဲ့အစည်းတွေနဲ့ပြည်နယ်အစိုးရကြားဆက်ဆံမှုမှာအဆင်မပြေမှုတွေနဲ့လူမှုအဖွဲ့အစည်းတွေကိုအစိုးရကမျက်ကွယ်ပြုတာများလာတယ်လို့အများကပြောဆိုနေကြပါတယ
်။ဆက်ပြီးတော့ကချင်တိုင်းဒေသနိုင်ငံရေးပါတီတစ်ခုဖြစ်ပေါင်းစည်းဖို့သဘောတူတဲ့နိုင်ငံရေးပါတီ၃ခုကခေါင်းဆောင်တွေကမင်းကျနာမြို့မကြွယ်ခမ်းမမှာပါတီဝင်တွေနဲ့သတင်းမီဒီယာတွေကိုတွေးဆုံပြီးပူးပေါင်းမဲ့အစီအစဉ်တွေကိုခြားပြခဲ့ကြပါတယ်။ဖေဖော်ဝါရီလ20ရက်နေ့ကကျင်းပခဲ့တဲ့ကချင်နိုင်ငံရေးပါတီတွေရဲ့ပေါင်းစည်းမှုအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွင်းအင်ကနေတင်ဆက်ပေးထားပါတယ်
။ကချင်နိုင်ငံရေးပါတီ၃ခုကပေါင်းစည်းလိုက်တဲ့ပါတီအသစ်ကိုကချင်မျိုးရကွန်ကရက်ပါတီ KNCP ဖြစ်ခေါ်ဆိုဖို့ယာယီသတ်မှတ်ထားပြီးမူဝါဒနဲ့ရှေ့လွန်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြတယ်လို့ကရင်မျိုးရကွန်ကရက် KNCP ပါတီဥက္ကဋ္ဌတောက်သားအန်ကွန်လကပြောပါတယ
်ကျွန်တော်တို့အနေနဲ့နာမည်ကတော့ကချင် National Congress Party ဖြစ်တယ် logo တစ်စိုက်ကကချင်အမျိုးသားအလံဒါနဲ့လည်းအပေါ်ဒီအောက်ဆိုင်နဲ့လာရင်ဘောက်မှာကျက်ပြူတစ်ခွဲနဲ့အဲ့ဒါကိုကျွန်တော်တို့ဒီနေ့သတင်းမီဒီယာနဲ့အခုနားထောင်နေတဲ့ကျွန်တော်ရဲ့ကချင်ပြည်သူတွေအားလုံးပဲကျွန်တော်စတင်ကြေညာလိုက
်ပေါင်းစည်းလိုက်တဲ့ကချင်နိုင်ငံရေးပါတီ၃ပါတီဟာရန်ထားတဲ့ပါတီစစ်ရဲ့အမှတ်ရစိတ်နဲ့အမည်ကိုအတည်ပြုရယူဖို့မတ်လ31ရက်နေ့မှာကချင်လူထုတွေနဲ့တွေ့ဆုံသွားမယ်လို့ပါတီခေါင်းဆောင်သူဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌတောက်တာတူးကြာကပြောပါတယ
်မတ်လ31ရက်နေ့လူထုညီလာခံမှာမှအတည်ပြုချက်ရမှာဖြစ်တဲ့ဆိုရှင်းပြခြင်းနဲ့နောက်တစ်ခုကဘာလဲဆိုလို့ရှိရင်အခုကျွန်တော် KNCP ဆက်စားတာတီယွန်ပါတီမဟုတ်ဘူးကျွန်တော်ကဒီဟာပါတီတစ်ခုကိုဒီဆောက်ဝဲဝဲဒီဆောက်သွားမယ်ဆိုလို့ရှိရင်နာမည်ဘလူမင်းကောင်းလဲဆွေးဟာဘူးကျွန်တော်သုံးပါတီကဘလူမင်းခေါ်တော့ကောင်းမယ်ဆိုတဲ့သဘောတူညီစားတာဒါပေမဲ့ဒီလူထုကိုလည်းဒီရဲ့ဒီအတိမတ်ပြုပေးမှုမရရှိဘူး
မလ30ရက်နေ့မှာပြုလုပ်မဲ့ကချင်နိုင်ငံရေးပါတီများနဲ့လူစုသွေးဆွန်ပွဲကိုကချင်မျိုးရများတိုင်ပင်ဖွဲ့ကဥဆောင်ကျင်းပပေးတော့မှာဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။ပေါင်းစည်းလိုက်တဲ့ကချင်နိုင်ငံရေးပါတီ၃ခုကတော့ကချင်ဒီမိုကရက်တစ်ပါတီ KTB ကချင်ပြည်နယ်ဒီမိုကရေစီပါတီ KSTV ကချင်မျိုးရကွန်ကရက် KNC ပါတီတို့ဖြစ်ပါတယ်။ပူးပေါင်းကချင်နိုင်ငံရေးပါတီတွေအနေနဲ့ပြည်နယ်ပေါင်းစုမှုကိုအခြေခံတဲ့ပြည်ထောင်စုမှုအပေါ်ယက်တည်ဖို့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုစနစ်ကိုဖော်ဆောင်သွားဖို့နိုင်ငံသားတွေရဲ့အကျိုးစီးပွားကိုရှေ့ရှုတဲ့တာသူညီမျှစီးပွားရေးစနစ်ကိုဖော်ဆောင်သွားဖို့နိုင်ငံတကာစိတ်မီပညာရေးစနစ်၊ကျန်းမာရေးစနစ်နဲ့ငြိမ်းချမ်းဖွံ့ဖြိုးတိုးတက်တဲ့လူနေမှုဘဝတည်ဆောက်သွားဖို့ရှေ့လွန်ငန်းစဉ်တွေချမှတ်ထားပါတယ်။ကချင်နိုင်ငံရေးပါတီတွေပေါင်းစည်းနိုင်ရတဲ့ပြီးခဲ့တဲ့2013ခုနှစ်မှာစတင်လှုပ်ဆောင်ခဲ့ကြပါတယ်။
ခုတရင်ချင်းချက်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်စစ်တွေကယ်ဆယ်ရေးစခန်းကနေမောင်တော်ကိုပြန်ပို့ခံရတဲ့ဟိန္ဒူလူမျိုး900နီးပါးမှာအာနာပိုင်တွေဖက်ကဖိအားပေးတာခံနေရတယ်လို့ဒေသခံဟိန္ဒူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့အမတ်နေရက်ကွက်မှာဘုံပေါက်ပွဲလို့23ဦးဒဏ်ရာရရှိခဲ့ပြီး2ဦးသေဆုံးခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့င်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ဒါကတော့နေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာပါ VOE ကတောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်သွားပါမယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာသူ့ရဲ့ February လလဲအရှိအလဲပိုင်းဒေတာခီးစဉ်ကိုအဲ့ဒီဒေတာရင်းအမေရိကန်ရဲ့အနိကဆုံးမဟာမိတ်တနိုင်ငံဖြစ်တဲ့ Egypt နိုင်ငံနဲ့ဆက်တင်ခဲ့ပါတယ်။ Egypt မှာဝန်ကြီး Tillerson ဟာ Egypt နိုင်ငံခြားရေးဝန်ကြီး Samir Shagri နဲ့တွေ့ဆုံပြီးနှစ်နိုင်ငံအကျိုးစီးပွားဆိုင်ရာစိန်ခေါ်မှုတွေနဲ့ပြဿနာတချို့ကိုဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးမှုတွေထဲမှာလုံခြုံရေးဆိုင်ရာကထိပ်တန်းကပါဝင်ခဲ့တာပါ။ပြီးခဲ့တဲ့ November လကဆိုင်းနိုင်ကျွန်းဆွယ်မှာအကျန်းဖက်သမားတွေကဗလီတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း300ကျော်သေဆုံးခဲ့ရပါတယ်။အဲ့ဒီအချိန်ကစပြီးအီဂျစ်စစ်တပ်ကနိုင်ငံတွင်းစစ်သွေးကြော်တွေရှင်းလင်းဖယ်ရှားရေးကိုဦးတည်ပြီးလှုပ်ဆောင်ခဲ့ပါတယ်။အ အီဂျစ်နိုင်ငံဟာဒီလိုအစွန်းရောက်တွေနဲ့နှစ်ပေါင်းများစွာတိုက်ပွဲဝင်ခဲ့ရတာဖြစ်ပြီးအကြမ်းဖက်အစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုအီဂျစ်ကရင်ဆိုင်ချေမှုနေရတဲ့ကာလတစ်လျှောက်လုံးအမေရိကန်ကခိုင်မာတဲ့မိတ်ဆွေအဖြစ်နဲ့ဆက်လက်ရပ်တည်ခဲ့ကြောင်းဝန်ကြီးတီလဆန်ကပြောပါတယ်
We agreed that we would continue our close cooperation on counterterrorism.
ISIS ကချီမုံရေးအတွက်နိုင်ငံပူးတွဲဆောင်ရေးအပါအဝင်အကြမ်းဖက်တပ်ဖြတ်ရေးလုပ်ငန်းတွေမှာဆက်လက်ပြီးတော့အနီးကပ်ပူးတွဲဆောင်ရွက်သွားဖို့ကျွန်တော်တို့သဘောတူညီခဲ့ကြပါတယ်။အီဂျစ်နိုင်ငံဟာ IS ချီမုံရေးမဟာမိတ်အဖွဲ့စတင်ဖွဲ့စည်းကြတဲ့ကပါဝင်ခဲ့တဲ့အရေးပါတဲ့အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်
။ခေါင်းဆောင်နှစ်ဦးဟာလူခွင့်ရင်မြင့်တင်ရင်းနဲ့ကာဝေးဆိုင်ရာအရေးပါမှုတွေကိုဆွေးနွေးခဲ့ကြသလိုအီဂျစ်အရက်ဖက်လူမှုအတိုင်းဝန်းတွေရဲ့အရေးပါတဲ့ခန္ဓာကပါဝင်မှုကိုပါဆွေးနွေးခဲ့ကြပါတယ်။ဒါအပြင်အီဂျစ်နိုင်ငံဟာလာမယ့်မတ်လ26ရက်ကနေ28ရက်နေ့ထိသမ္မတရွေးကောက်ပွဲကိုကျင်းပမှာဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုကလည်းတခြားနိုင်ငံအားလုံးမှလှုပ်တယ်လို့ရွေးကောက်ပွဲလုပ်ငန်းစဉ်တွေပွင့်လင်းမြင်သာပြီးယုံကြည်မှုရရှိစေဖို့နဲ့အီဂျစ်နိုင်ငံသားအားလုံးရပိုင်권ရှိပြီးလွတ်လပ်မျှတစွာပါဝင်နိုင်ခွင့်ရရည်အတွက်ပံ့ပိုးပေးမှာဖြစ်ကြောင်းလည်းဝန်ကြီးတီလဆန်ကပြောပါတယ်။ဒါအပြင်လေပြင်းမှာပုံမတည်ငြိမ်မှုရရည်နဲ့စီးပွားရေးကြီးထွားလာစေရေးကိုမျှော်လင့်ပြီးအမေရိကန်ပြည်ထောင်စုနဲ့အီဂျစ်နဲ့နိုင်ငံဟာကုလသမဂ္ဂရဲ့လေပြင်းအတွက်အရေးယူလှုပ်ဆောင်တဲ့အစီအစဉ်တစ်ရပ်ဖြစ်တဲ့ယုံကြည်ငြိမ်းချမ်းတဲ့ရွေးကောက်ပွဲပေါ်ပေါက်လာစေရေးကိုထောက်ခံကြတာဖြစ်ကြောင်းလည်းဝန်ကြီးတီလဆန်ကပြောပါတယ်။အီဂျစ်နိုင်ငံဟာစီးပွားရေးပြုပြင်ပြောင်းလဲမှုအတွက်ခက်ခဲလာပေမဲ့လိုအပ်တာအတော်များများကိုအကောင့်ထည့်ဖော်နေတာမို့အီဂျစ်နိုင်ငံရဲ့ကိုယ်ပိုင်စီးပွားရေးပြန်ပြီးနလန်းထူလာအောင်ဆက်လက်ပံ့ပိုးပေးဖို့အတွက်အမေရိကန်ပြည်ထောင်စုကမျှော်လင့်ထားကြောင်းလည်းဝန်ကြီးကပြောပါတယ်။ဒါအပြင်အကြမ်းဖက်ဝါဒချိန်မှုန်းရင်းနဲ့အရှိလေပိုင်းဒေသတစ်ခုလုံးတည်ငြိမ်လာစေဖို့အတွက်အီဂျစ်နဲ့အတူအမေရိကန်ပြည်ထောင်စုကရည်တည်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီး Rex Tillerson ကကတိပြုပြောကြားခဲ့ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မှောက်ကြောင်းသောတာရှင်တို့ကိုထပ်မံအသိပေးအပ်ပါရခင်ဗျာ VOA အမေရိကန်တန်ကအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်ဒီမှာပိုင်းရဲ့တောက်ကြနေအစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာဖြစ်ပါတယ်။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအကြောင်းလုံခြုံရေးနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုမှုတွေလှုပ်လာတာနှစ်ရက်မြောက်နေမှာတော့ကကြောင်းဝင်းအတွင်းလူအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုကာကွယ်ဖို့အတွက်တနက်အကြောင်းနားလည်တဲ့ကျောင်းဆရာတွေကိုတနက်ကန်ဆောင်ခွင့်ပေးဖို့အတွက်ပြောကြားခဲ့ပါတယ်။ကို့မှာခုခံနှိုင်စွမ်းမရှိဘူးဆိုရင်ဒီလိုနဲ့ပြစ်ခတ်မှုတွေကထပ်တလဲလဲဖြစ်ပေါ်နေမှာဖြစ်တယ်လို့လုံခြုံရေးအဆောင်ကလည်းလုံလုံလောက်လောက်မရှိဘူးလို့ပြောကြားခဲ့တာပါ။ကဘာပေါ်မှာအနာအကြီးဆုံးခေါင်းဆောင်တချို့ရဲ့လောက်ရတွေကြောင့်2018ခုနှစ်ဟာအမုန်းတရားနဲ့ကြောက်လန့်မှုတွေကြီးစိုးတဲ့နှစ်ဖြစ်ခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ AI ကပြောကြားလိုက်ပါတယ်။နိုင်ငံပေါင်း160နီးပါးကလူခွင့်ရချိုးဖောက်မှုတွေကိုပြုစုထားတဲ့နှစ်ပတ်လည်အစိုးရခန်းစားထဲမှာ AI အဖွဲ့ကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့လူနည်းစုတွေပေါ်မုန်းတိမှုနဲ့လူခွင့်ကိုအကာအကွယ်ပေးနိုင်ဖို့နိုင်ငံတကာအသိုင်းအဝိုင်းရဲ့ဥဆောင်မှုအားနေတာကြောင့်အကျက်တဲတွေနဲ့ဆိုးဝါးတဲ့ဖိနှိပ်မှုတွေဖြစ်ခဲ့ရတယ်လို့လည်း AI အဖွဲ့ကပြောပါတယ်NLD ပါတီရဲ့ဥပဒေချမ်းပီတရားလွှတ်တော်ရှင်နေကြီးဥကိုနီလောက်ကျန်တက်ဖြတ်သူအဖြစ်ဆွဆွဲခံထားသူကြည်လင်းနဲ့တန်ပြန်ရှိသူ၃ဦးရဲ့ကအောင်ဝင်းထွန်းကိုကြက်သိန်း900ရန်ခံဝင်နဲ့အာမခံချက်ပေးလိုက်ပါတယ်အီရန်ရဲ့နျူကလ িয়ার လင်းနဲ့ထုတ်လွှင့်မှုရပ်ဆိုင်းစေဖို့ရည်ရွယ်တဲ့2015နိုင်ငံတကာသဘောတူညီချက်အတိုင်းအီရန်ကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဆက်ပြီးကန့်သတ်ထားတာတွေ့ရတယ်လို့ IAEA ကုလသမဂ္ဂအမှုမျိုးအေဂျင်စီကပြောကြားလိုက်ပါတယ်
တရင်ချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတန်ပန်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်ဒီကို9.16 19နဲ့25တို့ကနေအတန်လွှင့်ပေးသွားမှာပါနိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOO နားဆင်နေအတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.